Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် March 17ရက်တောက်ကြနေ့ညပိုင်း9နာရီကနေ10နာရီထိအစီအစဉ်တွေကို9 meter 24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညအစည်းအဝေးတွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီညသတင်းတွေကိုနားလောင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေဂျာတာပိနေညကစကားစစ်ထိုးပွဲလုပ်ကြပါတယ်။တောင်ဆူဒန်အစိုးရဟာအရက်သားတွေအပေါ်မှာအနိုင်အထက်လုပ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။တောင်တိုးပင်လယ်မှာပူးတွဲကင်းလှဖို့ American ကကမ်းလှမ်းတာကိုအိန္ဒိယကပယ်ချပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့သမရရွေးချယ်ရေးတက်မတော်အစုအဖွဲ့ဘက်ကဒုသမတအဖြစ်ရွေးချယ်လိုက်တဲ့လက်ရှိရန်ကုန်တိုင်းဒေသရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေဟာဘလို့သဘောထားရှိသူမျိုးဖြစ်ပါတယ်လဲ။ဘယ်က
ဖြစ်ဖြစ်လို့အခြေခံဥပဒေကိုအပေါ်မှာသဘောထားတင်းမာတဲ့သဘောထားရက်တည်သူအနေနဲ့သူကရှိခဲ့တယ်ပေါ့နော်။အဲဒါကျွန်မရဲ့ပြီးခဲ့တဲ့သတင်းကနေအတွေ့အကြုံရ
ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညွန့်ညွန့်တင်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးပြုထားတဲ့ဒုသမ္မတတွေအပြတ်အသတ်အနိုင်ရလိုက်တဲ့အကြောင်းရှမ်းပြည်နယ်မှာတိုက်ပွဲတွေထမှန်ဖြစ်ပွားတဲ့အကြောင်းနဲ့ရန်ကုန်မှာမှုရေးစေဝါထမှန်ဖန်ဆီးရမိတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြော်ကြော်သိမ်းတဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင်
Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူ၄ဦးကြားကြာသပတေးနေ့ညကလုပ်တဲ့စကားစစ်ထိုးပွဲတွင်ကိစ္စရပ်အများပြားကိုအခြေတင်ပြောဆိုကြတဲ့အထက်အစ္စလာမ်စွန့်ရောက်ဝါဒနိုင်ငံခြားရေးမူဝါဒနဲ့ကွန်သွယ်ရေးဆိုင်ရာကိစ္စရပ်တွေလည်းပါဝင်ပါတယ်။လာမယ့်အင်္ဂါနေ့မှာလုပ်မယ့် Primary နဲ့ Caucus ပနာမရွေးချယ်ပွဲတွေမတိုင်ခင်နောက်ဆုံးလုပ်တဲ့စကားစစ်ထိုးပွဲလည်းဖြစ်ပါတယ်။မလာ15ရက်အင်္ဂါနေ့ကျရင် Ohio နဲ့ Florida ပြည်နယ်တွေအပါအဝင် Illinois, Missouri, မြောက် Carolina ပြည်နယ်တွေမှာပနာမရွေးချယ်ပွဲတွေလုပ်ဖို့ရှိပါတယ်။မာကိုရူဘီယိုဟာသူ့ရဲ့မဲဆန္ဒနဲ့ဖြစ်တဲ့ Florida ပြည်နယ်မှာအနိုင်ရဖို့လိုပြီးဂျွန်ကေစစ်ကအနေနဲ့သူ့အုပ်ချုပ်ရေးမှုလုပ်နေတဲ့ Ohio ပြည်နယ်မှာအနိုင်ရဖို့လိုပါတယ်။ဒါမှပဲသူတို့နှစ်ယောက်စလုံးဒီရွေးချယ်ပွဲမှာဆက်ပြီးပြိုင်လို့ရမှာပါ။ဒါပေမဲ့ Rubio ဟာ Florida ပြည်နယ်လူထုသဘောထားစစ်တမ်းတွေမှာ Donald Trump နဲ့15ရာခိုင်နှုန်းလောက်ထောက်ခံမှုနည်းနေပါတယ်။ Ohio ပြည်နယ်မှာတော့ Trump ကကေစစ်တဲ့နည်းနည်းပဲအသာရနေတာမို့ကေစစ်အနေနဲ့မဲဆန္ဒရှင်တွေကိုဆွဲဆောင်စည်းရုံးဖို့အခွင့်အလမ်းရှိနေပါသေးတယ်။တကယ်လို့သာ Florida နဲ့ Ohio တို့မှာ Donald Trump အနိုင်ရရင်တော့ဒီရှင်ပြိုင်ပွဲမှာသူနဲ့ Ted Cruz နှစ်ယောက်ပဲကြံတော့မှာပါ။ Texas ပြည်နယ်ထက်လွတ်တော်အမတ် Ted Cruz ဟာပြည်နယ်လေးတွေမှာ Conservative အယူရှိသူတွေရဲ့ထောက်ခံမှုကိုရထားပြီး Rubio နဲ့ Kasich တို့သာပြိုင်ပွဲကနေထွက်သွားရင်တော့ Cruz ဟာအများဆုံးအကျိုးခံစားရမယ်သူဖြစ်ပါလိမ့်မယ
်။ IS အစွန်ရောက်အကြမ်းဖက်သမားရေစီကခိုးယူခဲ့တဲ့မတန်တွေကနေပြည်ပကအကြမ်းဖက်အုပ်စုတွေကိုဖောထုတ်နိုင်မယ့်အပြင်သူတို့ Caliphate တွေလို့ကြေညာထားတဲ့ IS အကြမ်းဖက်သမားတွေကိုအကြီးအကျယ်ချေမှုန်းနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ထွက်ပြေးလာတဲ့ IS အဖွဲ့ဝင်ဟောင်းတယောက်စီကနေ Britain Sky News ကအရထားတဲ့ထောင်တောင်းချီတဲ့ IS တို့ရဲ့လျှို့ဝှက်ဆက်ရွက်အထောက်အထားတွေကို American, Britain, Germany နဲ့တခြားနိုင်ငံတွေကအကြမ်းဖက်မှုတံမြန်ချေမှုန်းရေးကျွမ်းကျင်သူတွေကလေလာဆန်းစစ်နေကြပါတယ်။ IS တို့ရဲ့လုံခြုံရေးဌာနအကြီးအကဲရဲ့အချက်လက်တွေတင်ပေးထားတဲ့ Memory Stick ကိုသူခိုးယူခဲ့တာလို့ IS တို့စီကနေထွက်ပြေးလာတဲ့တပ်ခိုက်ရေးသမားဟောင်းကပြောပါတယ်။အဲ့ဒီ file ထဲမှာအကြမ်းဖက်သမားတွေရဲ့အဖွဲ့ဝင်ပေါင်း 12,000 ကျော်နဲ့စုဆောင်းထားတဲ့လူသစ်တွေရဲ့ကိုယ်ရေးအချက်လက်တွေပါဝင်နေတယ်လို့ပြောပါတယ်။ဒီထဲမှာနိုင်ငံပေါင်း50တနိုင်ငံကဂျီဟတ်တွေရဲ့အချက်လက်တွေပါတဲ့အပြင်လူသစ်စုဆောင်ရမှာမေးမြန်းတဲ့မေခွန်း23ခုလည်းပါဝင်တယ်လို့ဗြိတိန်ဂျာမနီနဲ့ဆီးရီးယားကအစီရင်ခံစာတွေကဆိုပါတယ်ဒီဖိုင်ကိုစေကောင်းရအောင်အထောက်အထားအစ်စ်နဲ့အတူတွေကိုရောနှောထားနိုင်တာကိုလည်းအနောက်နိုင်ငံကစုံစမ်းထောက်လှမ်းရေးအရာရှိတချို့ကစိုးရိမ်နေတယ်လို့စုံစမ်းထောက်လှမ်းရေးအရာရှိနဲ့ကြွမ်းကျင်သူတွေက VOA ကိုပြောပါတယ်ရှင်
တောင်ဆူဒန်ဆိုရဟာပြည်တွင်းစစ်မှာတပုံတူနဲ့တိုက်ခိုက်နေတာနဲ့အမျှတပ်ဖြတ်တာမရင်းကျင်တာအရက်သားတွေကိုလူရက်တာလို့လူရက်တွေနဲ့မြေလံအပြုတ်ရှင်းမှုဝါဒကျင့်သုံးလို့ဆောင်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကပြောလိုက်ပါတယ်။ပြည်ပခါမှာပတ်သက်နေတဲ့အဖွဲ့တွေအားလုံးဟာအရက်သားတွေအပေါ်စိုးရွားတဲ့အကြမ်းဖက်လူရက်တွေကိုစနစ်တကျကျူးလွန်ထားတယ်လို့ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားတစ်ခုမှာဖော်ပြထားတာပါ။ဒါပေမဲ့လည်း2015ခုနှစ်အတွင်းမှာတိုက်ခိုက်ဘက်ကအားနည်းသွားတာကြောင့်အစိုးရဘက်မှပုံပြီးတာဝန်ရှိတယ်လို့ပြောပါတယ်။လူ့ခွင့်ရေးချိုးဖောက်မှုအများအပြားကိုအဲ့ဒီအစီအစဉ်ကစားထဲမှာဖော်ပြထားတာပါ။လေမင်းဆိုင်ရာအာရမပြုကျင်တာတွေဟာအထူးသဖြင့်ထိတ်လန့်မှုကောင်းတယ်လို့လူ့ခွင့်ရေးရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။2015ခုနှစ်ဧပြီလနဲ့စက်တင်ဘာလတွင်နိုင်ငံရဲ့ပြည်내10ခုထဲကတစ်ခုထဲမှာကိုပဲမရင်းကျင့်မှုပေါင်း 1,300 ကျော်ရှိခဲ့တယ်ဆိုတာကုလသမဂ္ဂကမှတ်တမ်းတင်ထားပါတယ်။အစိုးရနဲ့မဟာမိတ်အဖွဲ့တွေအနေနဲ့အမျိုးသမီးတွေကိုမရင်းကျင့်ဖို့အခကြေးငွေပေးထားတယ်ဆိုတာခိုင်လုံတဲ့သတင်းရှင်းပြတွေကပြောထားကြောင်းဒါပေမဲ့အတိုက်အခံအဖွဲ့တွေနဲ့ရာဇဝတ်ကိုင်းတွေဟာလည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုမတရားပြုကျင့်ကြတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကပြောပါတယ်။
ခုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေရဲ့လိမ်ပိုင်းဆိုင်ရာမတော်မတရားလုပ်မှုနဲ့အလွဲသုံးစားလုပ်မှုတွေအဆုံးသတ်ဖို့ခိုင်မာပြီးအားကောင်းတဲ့လှုပ်ဆောင်ချက်မျိုးလုပ်ဖို့လိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းလိမ်ပိုင်းဆိုင်ရာမတော်မတရားလုပ်မှုဆိုင်ရာစွပ်စွဲချက်69ခုရှိခဲ့တာဟာလူထုကိုအကာအကွယ်ပေးဖို့လွတ်လိုက်တဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေနဲ့လူထုကြားမှာယုံကြည်မှုပြန့်ဝင်သွားတယ်လို့အဖွဲ့ဝင်15နိုင်ငံမှာကုလသမဂ္ဂလုံခြုံရေးကောင်စီကိုမစ္စတာဘန်ကကြာရာပတင်းမှာပြောပါတယ်။
It undermines the trust between the United Nations and its beneficiaries, betrays the values and principles.
ဒီကိစ္စဟာကုလသမဂ္ဂနဲ့ကုလသမဂ္ဂကအကူအညီပေးနေသူတွေကြားယုံကြည်မှုပြည့်ဝစေပါတယ်။ကုလသမဂ္ဂရဲ့တံမှုတွေနဲ့မူဝါဒတွေကိုထိခိုက်စေပါတယ်။ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းတွေနဲ့ကုလသမဂ္ဂတစ်ဖွဲ့လုံးအပေါ်ယုံကြည်ကိုးစားမှုကိုအစွန်အထင်းဖြစ်စေပါတယ်လို့အတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောပါတယ်။အပြစ်ပေးမခံရဘဲကင်းလွတ်နေတာကိုအဆုံးသတ်ဖို့ပြုမှုခံရသူတွေကိုအထောက်အကူပေးဖို့နဲ့ကျူးလွန်တဲ့သူတွေနဲ့ပတ်သက်ပြီးတာဝန်ခံမှုပိုင်းတိုးတက်စေဖို့တွေအပါအဝင်ကုလသမဂ္ဂရဲ့တုံ့ပြန်ဆောင်ရွက်ချက်တွေအားကောင်းစေမယ့်အစီအစဉ်အသစ်တွေကိုအတွင်းရေးမှူးချုပ်ကအဆိုပြုတင်ပြပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတောက်ကြညာဘက်သတင်းတွေကိုတည့်ရဲဆက်လက်ထုတ်လွှင့်နေပါတယ်။တောင်တရုတ်ပင်လယ်ထဲမှာပူးတွဲကင်းလှည့်တဲ့နေရာမှာပါဝင်ဖို့အမေရိကန်ပြည်ထောင်စုကအဆိုပြုထားတာကိုအိန္ဒိယနိုင်ငံကပယ်ချလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုထိန်းချုပ်ရေးအိန္ဒိယကအာရုံစိုက်ချင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။မဟာဗျူဟာမြောက်မေးဖက်ဆက်ဆံရေးတိုးတက်လာနေတဲ့ကြားကပဲအမေရိကန်ပြည်ထောင်စုနဲ့စစ်ဖက်မှားမိမှာဒစီတစ်ပိုင်းပါဝင်ရမှာကိုအိန္ဒိယကစိုးရိမ်နေစေပါ။တောင်တရုတ်ပင်လယ်ထဲကပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာလွတ်လပ်စွာရေကြောင်းသွားလာမှုကိုထိန်းသိမ်းတဲ့အနေနဲ့အမေရိကန်နဲ့အတူဂျပန်ဩစတြေးလျနဲ့အိန္ဒိယရေတပ်ဖွဲ့တွေပူးတွဲကင်းလှည့်ဖို့အမေရိကန်ပစိဖိတ်စစ်ဌာနချုပ်အကြီးကြီးရေတပ်ဗိုလ်ချုပ်ကြီးဟယ်ရီဘီဟယ်ရစ်ကမကြာသေးခင်ကပဲပြောထားတာပါ။ဒါပေမဲ့လည်းအခုအချိန်ထိအိန္ဒိယအနေနဲ့ဘယ်လိုပူးတွဲကင်းလှည့်တာမျိုးမှမပါဝင်မှုကြောင်းပူးတွဲစီရေးလေ့ကျင့်တာကိုပဲလုပ်တဲ့ကြောင်းပူးတွဲကင်းလှည့်တာမှာပါဝင်မလားဆိုတဲ့မေးခွန်းမရှိတဲ့ကြောင်းအိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပါရီကာကဂျပန်အတွင်းမှာပဲပြန်ပြောပါတယ်။ကုလသမဂ္ဂအလံအောက်မှာလုပ်တဲ့စီရေးလုပ်ငန်းတွေမှာပဲပါဝင်နေဆိုတဲ့အိန္ဒိယနိုင်ငံရဲ့ရည်တည်ချက်ကိုအိန္ဒိယရေတပ်ပြောခွင့်ရဒီကေရှာမားကအထူးထောက်ပြပြောဆိုပါတယ်။
အရှအရှိအလဲပိုင်းဥရောပနဲ့အာဖရိကဒေသတွေကိုကုန်းချောင်းရေချောင်းဆက်သွဲမဲ့21ရာစုနှစ်ပိုလန်မတဲ့တခုအတွက်တရုတ်ရဲ့စီမံကိန်းမှာအထူးကြားတဲ့အခန်းကဏ္ဍကပါချင်တယ်လို့ဟောင်ကောင်ကျွန်းခေါင်းဆောင်တွေကပြောလိုက်ပါတယ်။တရုတ်ပြည်မကြီးနဲ့အိန္ဒိယချင်းနိုင်ငံတွေနဲ့ဟောင်ကောင်အကြားဆက်ဆံရေးကပိုလန်မမဟာဗျူဟာအတွက်ပြည်စုံကောင်းမွန်တဲ့ဝင်ပေါက်တစ်ခုဖြစ်နေတယ်လို့တရုတ်အစိုးရနဲ့နှိစက်တဲ့ပြည်သူ့ပါတီတဲ့ရဲ့ဥက္ကဋ္ဌနဲ့လွှတ်တော်ကိုယ်စားလှယ် Regina Ip ကဒီသတင်းပတ် VOA နဲ့တွေ့ဆုံမင်းမြန်ခန့်တခုမှပြောသွားပါတယ်။ဟောင်ကောင်ဟာအရှတိုက်တဝါမှာရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေကိုတရုတ်ကုမ္ပဏီတွေနဲ့ချိတ်ဆက်ပေးမဲ့စူပါချိတ်ဆက်ရေးမြို့ကြီးတစ်ခုဖြစ်လာမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူး CY Leung ကဇန်နဝါရီလကခမန်းပြောဆိုထားတာကိုလည်း Miss Regina Ip ကထပ်ပြောပါရယ်တရုတ်နိုင်ငံရဲ့ပတ်လန်ကြီးတစ်ခုလမ်းမကြီးတစ်ခုမဟာဗျူဟာမှာနိုင်ငံပေါင်း65နိုင်ငံနဲ့လူဦးရေပေါင်း 4.4 ဘီလီယံအကျုံးဝင်နေပါရယ်ပိုလန်မှာအဟောင်းတစ်လျှောက်မှာစိတ်ကန်းတွေအခြေခံအဆောက်အုံတွေလမ်းတွေနဲ့ယထာလမ်းတွေတည်ဆောက်ရေးကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်မဲ့အစီအစဉ်တွေပါဝင်ပါရယ်
ဂျာမနီနိုင်ငံဘာလင်မြို့ကအမေရိကန်တန်ယုံအပြင်ဘက်မှာဒီကနေ့မနေ့ပိုင်းကလူငယ်ဦးဝန်ထမ်းတူကိုတိုက်ခိုက်ပြီးသူ့မှာဘုံးတစ်လုံးပါတယ်လို့လိန်ပြောတဲ့ဂျာမန်နိုင်ငံသားတူကိုဖမ်းဆီးလိုက်ပါတယ်။အသက်23နှစ်အရွယ်အဲ့ဒီလူဟာလက်စွပ်အိတ်တစ်လုံးကိုတန်ယုံနဲ့ယူသွားဖို့ကြိုးစားပေမဲ့ဝင်ခွင့်မရခဲ့ပါဘူး။လူငယ်ဦးဝန်ထမ်းကိုထိုးကြည့်ပြီးတဲ့နောက်သူ့ကိုဖမ်းလိုက်တာမှာတန်ယုံဝန်ပေါင်းမှချခဲ့တဲ့လက်စွပ်အိတ်ထဲမှာဘုံးတစ်လုံးထားခဲ့တယ်ဆိုပြီးသူကရဲကိုပြောတာပါ။တန်ယုံပတ်ဝန်းကျင်ကိုရှင်းလိုက်ပြီးလက်စွပ်အိတ်ကိုရဲတပ်ဖွဲ့ကရှာပြီးမဲ့တကူရည်သုံးပစ္စည်းတွေကိုပဲတွေ့ရပါတယ်။အဲ့ဒီလူဟာစိတ်ပန်းဆိုင်ရာချိုးရနေတယ်လို့ရက်တပ်ဖွဲ့ပြောခွင့်ရသူတူကပြောပေမဲ့အဲ့ဒီလူဘယ်သူပဲပါဆိုတာကိုတော့အသေးစိတ်မပြောပါဘူး။
ဂျပန်နိုင်ငံမှာလူပေါင်း 18,000 သေဆုံးခဲ့ရတဲ့ဆူနာမီရေလိုင်းသင့်9နှစ်မြောက်ဝန်ထမ်းဖွဲ့အထိမ်းအမှတ်ကျင်းပကြပါတယ်။ဂျပန်နိုင်ငံရဲ့အရှေ့မြောက်ဘက်ကန်ယိုရန်ကိုဆူနာမီရေလိုင်းရိုက်ခတ်ခဲ့တဲ့အချိန်အတိအကျမှာဂျပန်ကောင်းဆောင်တွေခဏတိတ်ဆိတ်ငြိမ်သက်ပြီးတော့ဝန်ထမ်းချင်းအထိမ်းအမှတ်ပြုပါရယ်။အပြက်စီတချို့ဟာခုချိန်ထိရှိနေတော့မှာဂျပန်မြောက်ပိုင်းမှာပြန်လည်တိဆောက်ရေးလုပ်ငန်းတွေအရှိန်မြင့်တိုးမြင့်လှုပ်ဆောင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကတိပြုပြောဆိုထားပါရယ်။အဲ့ဒီမှာငလင်ကြီးလှုပ်ပြီးတော့ဆူနာမီရေလိုင်းတွေပေါ်လာတာကြောင့်ဖူကူရှိမားဒိုင်ချီနျူကလ িয়ার ထအားပေးစယုံထိခိုက်ပျက်စီးရတာပါမိသားစုတွေနဲ့တက်ကြီးရွယ်အိုတွေထောင်ပေါင်းများစွာဟာခုချိန်နှစ်သူတို့ရဲ့အိုးအိမ်တွေစီကိုမပြောင်းနိုင်ရသေးဘူးလို့ဂျပန်ချက်ချင်းနေအဖွဲ့ကပြောပါရယ်
သိပ္ပံပညာရှင်တွေဟာဇီကာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နေစဉ်လိုအသည့်အသည့်တွေရှာဖွေတွေ့ရှိနေပါတယ်။သူတို့တွေပူပြီးတည်လာလေဒီဗိုင်းရပ်စ်ဟာပူပြီးကြောက်စရာကောင်းတွေဖြစ်လာနေပါတယ်။ဇီကာဗိုင်းရပ်စ်ကိုထိန်းချုပ်ဖို့မြန်ဆန်တဲ့ဒါမှမဟုတ်လွယ်ကူတဲ့နည်းလမ်းဆိုတာမျိုးမရှိဘူးလို့အမေရိကန်ယောဂဗိုလ်ထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ညွှန်ကြားရေးမှူးဒေါက်တာ Tom Frieden ကကြာသပတေးနေ့မှာပြောပါတယ်။မြန်နေဆိုတဲ့တကူတီးသောအချက်ကတော့ကိုယ့်ကိုယောဂဗိုလ်ကူးစေနိုင်တဲ့ချင်ကိုက်တဲ့ကိစ္စပဲရှိတယ်လို့သူကဆိုပါတယ်။ဇီကာဗိုင်းရပ်စ်ကိုအများပြည်သူကျန်းမာရေးဆိုင်ရာရေးပေါ်အခြေအနေဖြင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာခဲ့ပြီးချိန်ကလေးကအကျောတည်တွက်ချပါရယောဂါနဲ့လူကြီးတွေမှာအုံနောက်ထိခိုက်ပျက်စီးတဲ့ယောဂါတွေဟာဒီဗိုင်းရပ်စ်နဲ့ဆက်စပ်တယ်လို့သိပ္ပံပညာရှင်တွေကပြောထားပါတယ်။ဒါပေမဲ့ဇီကာဗိုင်းရပ်စ်ပိုးရဲ့ကြောက်စရာအကောင်ဆုံးအန္တရာယ်ကတော့သတိသားလောင်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုထိခိုက်တဲ့အပိုင်းမှာအုံနောက်ဖွံ့ဖြိုးတိုးတက်အောင်စုဖွဲ့ပေးတဲ့အဓိကကလပ်စည်းတွေကိုဇီကာဗိုင်းရပ်စ်ပိုးဝင်ရောက်ပြီးတပ်ပစ်နိုင်တယ်ဆိုတာအမေရိကန်ပြည်ထောင်စုဘယ်လ်တီမိုးမြို့ Johns Hopkins ဆေးသုတေသနဌာနရဲ့လေ့လာချက်တစ်ခုမှတွေ့ထားပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်သတင်းတွေကိုကိုကြကြောသိတဲ့နန်းလောင်တို့ကကြီးညာပေးခဲ့တာပါ။ဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်။အခုတော့လွတ်တော်နေရစလုံးကဒုသမတမဲပေးရွေးချယ်ရေးနဲ့အနိုင်ရသူတွေပေါ်အမြင်သဘောထားတွေကိုအရင်ဦးဆုံးတင်ပြခြင်းပါတယ်။လွတ်တော်နေရသမတရွေးချယ်ရေးအစုအဖွဲ့တွေမှာဒုသမတတွေကိုမဲပေးရွေးချယ်ရမှာ NLD ပါတီကအဆိုပြုထားသူနှုတ်ဦးပဲအပြတ်အနိုင်ရခဲ့ပါတယ်။သမတရွေးချယ်ရေးတမတော်အစုအဖွဲ့ကတော့လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေကိုဒုတိယသမတအဖြစ်ရွေးချယ်လိုက်တာကြောင့်ဒုသမတ3ဦးထွက်ပေါ်လာပါပြီ။သမရရွေးချယ်မှုဆိုင်ရာအတွက်သတင်းယူဖို့နေပြည်တော်ကိုရောက်နေတဲ့ VOA သတင်းတော်မမေခါကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ဒုသမရအသီးသီးကိုသမရရွေးချယ်ရေးဆိုင်ရာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အစုအဖွဲ့တွေကဒီကနေ့မှမဲခွဲရွေးချယ်ခဲ့တာဖြစ်ပါတယ်။မနေ့ကလွှတ်တော်နေ့ရက်မှာဒုတိယသမရလောင်းအမည်စရင်တင်သွင်းခဲ့တာမှာအနိုင်ရ NLD ပါတီအပြင်ကျန်းခံရေးပါတီကပါဒုသမရလောင်းအမည်စရင်တင်သွင်းခဲ့တာကြောင့်အခုလိုမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီလိုမဲခွဲတာမှာပြည်သူ့လွှတ်တော်စုဖွဲ့မှာတော့စန္ဒာမဲပေးနိုင်သူအရေအတွက်318ယောက်မှာ NLD ပါတီကတင်သွင်းတဲ့ဥထင်ကျော်က284မဲရခဲ့ပြီးကျန်းခံရေးပါတီကတင်သွင်းတဲ့လက်ရှိဒုသမ္မတဒေါက်တာဆိုင်းမောက်ခန့်ကတော့29မဲသာရရှိခဲ့ပါတယ်။ပင်မဲကတော့14မဲထွက်ခဲ့ပါတယ်။ဒီလို NLD ပါတီကမဲအပြတ်အသတ်နိုင်ရရှိခဲ့တဲ့အပေါ်ကျန်းခံရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကိုကိုနိုင်ကတော့ရွေးချယ်မှုအပေါ်မှာသူ့အမြင်ကိုအခုလိုပြောပြပါတယ်။
ဒါတော့ပါတီအနေနဲ့တင်မြောက်တယ်ဆိုတာတဲ့ကျွန်တော်တို့ဒီလွတ်တော်ထဲမှာရောက်လာတဲ့ကိုယ်စားလှယ်တွေကဒါပြည်သူကရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပဲအဲ့တော့ပြည်သူရွေးချယ်ထားတဲ့ကိုယ်စားလှယ်အများစုကနေပြီးတော့ရွေးချယ်လိုက်တဲ့ပုဂ္ဂိုလ်ကအားလုံးကကျွန်တော်တို့လက်ခံကြရမှာ
သမရရွေးချယ်ရေးဆိုင်ရာအမျိုးသားလွတ်တော်အစုဖွဲ့မှာတော့ဆန္ဒမဲပေးနိုင်သူအရေအတွက်168ယောက်မှာNLD ပါတီကတင်သွင်းတဲ့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဟင်နရီဘန်ဒီယူက148မဲရရှိခဲ့ပြီးကျန်းခံရေးပါတီကတင်သွင်းတဲ့အရင်အမျိုးသားလွှတ်တော်ဥက္ကဋ္ဌဟောင်းနဲ့ဖြစ်လက်ရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခင်အောင်မြင့်ကတော့73မဲသာရရှိခဲ့ပါတယ်။ပင်မဲ6မဲထွက်ခဲ့ပါတယ်။မဲအရေးအတွက်အသားနဲ့အမျိုးသားလွှတ်တော်အစုအဖွဲ့ကတင်သွင်းတဲ့ဒုသမရအဖြစ်ဦးဟင်နရီဘန်ဒီယူကိုရွေးချယ်ခဲ့တာဖြစ်ပါတယ်။လက်ရှိသမရအရေးချင်းစစ်စစ်ရေးအဖွဲ့မှလွတ်တော်နေရလုံးကဥက္ကဋ္ဌဒုဥက္ကဋ္ဌတွေနောက်ပြီးလွတ်တော်နေရကရွေးချယ်ထားတဲ့လွတ်တော်ကိုယ်စားလှယ်နှစ်ဦးတက်မတော်သားဘက်ကရွေးချယ်ထားတဲ့တက်မတော်သားကိုယ်စားလှယ်တဦးစုစုပေါင်း9ဦးကစစ်စစ်ရွေးချယ်သွားမှာဖြစ်ပါတယ်။ဒီစစ်စစ်ရွေးချယ်ရေးအဖွဲ့မှာပါဝင်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကရွေးချယ်မဲ့စည်းမျဉ်းတွေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။အထူးသဖြင့်ဒီနိုင်ငံသားဖြစ်မှုပေါ့နိုင်ငံသားဖြစ်မှုမှာကာယကံရှင်ရဲ့နိုင်ငံသားဖြစ်မှုသူ့ရဲ့ဒီပညာအရေးချင်းเนาะသူ့ရဲ့ပညာရရှင်းပါမယ်မှတ်ပုံနေနေပါမယ်ပေါ့เนาะသူ့ရဲ့အလုပ်ကံနေပါမယ်ဒီအရာစစ်စစ်နေပေါ့ဒါကသူ့ရဲ့မိသားစုဇနီးခင်ပေါ့နောက်တစ်ခါသားသမီးတွေသူတို့နဲ့သူတို့ဆိုတာကျွန်တော်တို့ဒီမိအိုတွေမှာဖော်ပြထားတဲ့အချက်တွေနဲ့ကိုက်ညီခြင်းရှိမရှိစစ်စစ်ပါမယ်ပေါ့ဒါပထမဆုံးအချက်ပေါ့เนาะဒုတိယသမ္မတကြတော့ဒါထပ်ပြီးတော့ဟိုပို့ပြီးတော့နည်းနည်းလေးအသေးစိတ်စစ်စစ်တဲ့သဘောမျိုးတော့ပဲဖြစ်မှာပါဟိုသူတို့ဥပဒေတွေအရာနည်းဥပဒေကြဖော်ပြထားတဲ့အတိုင်းမျိုးပုံမှန်26 29 28တို့ဖော်ပြထားပါတယ်ဒီတိုင်းစစ်စစ်စစ်စစ်ရပါမှာဒါလိုအပ်လို့ရှိရင်လည်းကာယကံရှင်ကိုမေးဖို့လိုတယ်တစ်ချက်ပေါ့နောက်လိုအပ်လို့ရှိရင်တသက်ရန်ဌာနတွေအဖွဲ့အစည်းတွေလည်းမေးဖို့လိုတယ်ဒီကတော့သူစစ်စစ်မဲ့ပုံစံလေးပေါ့နော်အားလုံးလေးပါရှိပါတယ်အဲ့တိုင်းမဲ့ကျွန်တော်တို့စစ်စစ်တော်ဖို့ရှိပါတယ်
လက်ရှိချိန်မှာတက်မတော်သားအစုဖွဲ့ကသူတို့ဘက်ကရွေးချယ်ထားတဲ့ဒုသမရအဖြစ်လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်စွေကိုဒီကနေ့ပဲရွေးချယ်လိုက်ပါတယ်။ဒီလိုရွေးချယ်လိုက်တဲ့အပေါ်မှာဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေလေရှိပါတယ်။တက်မတော်သားဘက်ကရွေးချယ်လိုက်တဲ့ဒုသမရနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးလေလံတုံးသက်သူဦးစီသူအောင်မြင့်ကတော့အခုလိုတုံးသက်ပြောဆိုလိုက်ပါတယ်
။တကယ်ကဒီအခုအာဏာအလွယ်အပြောင်းမှာဆိုရင်ဒီအကျိုးစီးပွားဆိုင်ရာကိစ္စတွေအတော်များများကသမရနဲ့ဒီ energy အစိုးရအဖွဲ့မထဲကိုရောက်လာလိမ့်မယ်ရောက်လာလိမ့်မယ်ဆိုတဲ့ခါကျတော့ဒီအရင်စစ်ဘူးကျောင်းဟောင်းကြီးတွေအဲနောက်သူကြံရစ်သွားတဲ့အကျိုးစီးပွားတွေကိစ္စဆိုတာအများကြီးကြံရစ်တယ်ဆိုတော့ဒါတွေကိုပြန်ပြီးတော့ကာကွယ်ဖို့ပြန်ကင်ကွယ်ဖို့ဆိုရင်ဟိုပြည်နယ်ဝန်ကြီးချုပ်တိုင်းဝန်ကြီးချုပ်အဆင့်ရောက်တွေရာထူးရထားနေလဲကင်ကွယ်လို့ရတယ်ဒါပေမဲ့အဲ့ဒါတွေနဲ့ပတ်သက်လို့သူနိုင်လို့မရဘူးနဲ့တူပါတယ်သူနိုင်လို့မရတဲ့ခါကျတော့ဒါတွေကိုကင်ကွယ်နိုင်တဲ့နေရာကတူသမရတဲ့ရနေရာပဲဖြစ်နေတယ်ပဲဒုသမရတစ်ကအဲ့ဒါတွေကိုကင်ကွယ်နိုင်တဲ့ခါကျတော့ကျွန်တော်ဘုရားမြေချွေကအရင်ရှိစွာလက်ထက်ကလေးကတာဝန်လေးကြီးကြီးမားမားတွေယူခဲ့တယ်လက်ရှိချိန်ထိလည်းအကျိုးစီးပွားတွေနဲ့ပတ်သက်ပြီးတော့မှအများကြီးသူကဟိုကင်ကွယ်ထားတဲ့ဟာတွေရှိတဲ့ခါကျတော့သူ့ကိုအဓိကထားပြီးတော့အကျိုးစီးပွားတွေကိုကာကွယ်ဆောက်ရှောက်ဖို့သူ့ကိုဒုသမရခန့်လိုက်တယ်လို့ထင်ပါတယ
်ခုချိန်မှာတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တက်မတော်သားအစုဖွဲ့တို့ကဒုသမရတဦးစီရွေးချယ်ပေးလိုက်တာကြောင့်မကြခင်မှာဒီဒုသမရတွေကိုသမရအရေးချင်းပြည့်မီချင်းရှိမရှိစီစစ်သွားမှာပါဒီလိုစီစစ်ပြီးရင်မဲခွဲကမဲအများဆုံးရသူကိုနိုင်ငံတော်သမရအဖြစ်ရွေးချယ်သွားမှာဖြစ်တာကြောင့်လာမယ့်မတ်လ15ရက်နေ့မှာပြည်တော်စုလွတ်တော်အစည်းအဝေးကျင်းပပြီးနိုင်ငံတော်သမရရွေးချယ်သွားဖို့ရှိပါတယ
်မမေခအတည်င်းပေးပို့ခဲ့တာပါရှင်အခုဆက်လက်ပြီးဘိုးချုပ်ကြီးဟောင်းဦးမြင့်စွေဟာဘလို့သဘောထားရှိသူမျိုးလဲဆိုတာကိုတင်ပြပေးခြင်းပါတယ်ဒုတိယဘိုးချုပ်ကြီးဟောင်းဦးမြင့်စွေကိုဒုတိယသမ္မတအဖြစ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကအမြင့်စင်းတင်သွင်းလိုက်ပါတယ်ပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်မှာဒုသမ္မတလောင်းတွေကိုမဲခွဲရွေးချယ်ခဲ့တဲ့ဒီကနေ့မှာအခုလိုအမြင့်စင်းတင်သွင်းလိုက်တာပါရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ဒုတိယဘိုးချုပ်ကြီးဟောင်းဦးမြင့်စွေဟာဘလို့ပုံကူမျိုးပါလဲဆိုတာကိုကိုအောင်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
ဒီကနေ့မနက်ပိုင်းကနေပြည်တော်မှာရှိတဲ့ဆင်ပူရှင်ခမ်းမမှာတက်မတော်သားလှတ်တော်ကိုယ်စားလှယ်တွေကဒုတိယသမ္မတရွေးချယ်ပွဲအခမ်းအနားကိုကျင်းပပြီးဒုတိယဗိုလ်ချုပ်ကြီးအောင်ဦးမြင့်စွေကိုဒုသမ္မတအဖြစ်အမည်စင်းတင်သွင်းလိုက်တာပါဒီအခမ်းအနားကိုတက်မတော်သားကိုယ်စားလှယ်အားလုံးတက်ရောက်ပြီးကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်ဒါပေမဲ့လည်းအခုလိုဒုသမ္မတအဖြစ်အမည်စင်းတင်သွင်းခံရတဲ့ဦးမြင့်စွေနဲ့ပတ်သက်လို့နိုင်ငံရေးအတိုင်းအဝန်ဘက်ကဝေဖန်မှုတွေရှိခဲ့ပါတယ်ပထမအကြိမ်ရန်ကုန်တိုင်းဒေသကြီးလှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကလှတ်တော်တွင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ကျမတို့ပြီးခဲ့တဲ့9နှစ်သက်တမ်းမှာဟိုကျမတို့ဟိုဒီအလုပ်သူလက်တွဲပြီးလုပ်လာခဲ့တဲ့အပိုင်းဒီမှာအာကျမတို့ကဒီမိုကရေစီဆံသုံးနေဖြစ်တယ်ပေါ့နော်ကိုလင်းမြင်သာမှုလို့တာဝန်ယူမှုလို့တာဝန်ခံမှုလို့ကျမတို့ကရှေ့ရှုပြီးတော့မိခုနဲ့မိတဲ့အဆိုတွေတင်တယ်ပေါ့နော်ဒါပေမဲ့အစိုးရဖွဲ့ကိုဥဆောင်သူတယောက်အနေနဲ့ဒီလိုဒီမိုကရေစီစနစ်ကဒါအသက်သွေးကြောနေဖြစ်တယ်ကိုလင်းမြင်သာမှုလို့တာဝန်ယူမှုတာဝန်ခံမှုလို့အပိုင်းမှာအမြဲတမ်းကိုဟိုအားနေပြီးတော့ပေါ့နော်မိတဲ့မိခုနဲ့မတိကျအောင်ဆောင်လာလေးရှိရဲပေါ့နော်အာတခါဟိုမီဒီယာတွေသိချင်တဲ့ကိစ္စတွေလူပြောများတဲ့ကိစ္စတွေဆိုလို့ရှိရင်ဟိုမတိဘလို့ပဲနေပြီးတော့ဟိုခက်တီတီပဲနေတတ်တဲ့သဘောလေးရှိရဲပေါ့နော်နောက်တခါဖွင့်ကြည့်ဖို့အချိန်ဥပဒေကိုအပေါ်မှာသဘောထားတင်းမာတဲ့သဘောထားရက်တည်သူအနေနဲ့သူက
ဒါအပြင်ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေကိုအကြမ်းမဖက်ဖို့အတွက်လွန်ခဲ့တဲ့နှစ်အတွင်းရန်ကုန်မြို့တော်ခမ်းမရှိမှာငြင်းငြမ်းစွာဆန္ဒပြသူတွေကိုလက်ပတ်ညီဝစ်တွေကအကြမ်းဖက်ဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲဒါဟာဥပဒေကြောင်းအရလုတ်တာဆိုပြီးရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဦးမြင့်စွေကဖြေရှင်းခဲ့ကြောင်းဒေါက်တာညွညွသိန်းကပြောပါရတယ်။ဒါလိုအနေထားအောက်မှာပဲဦးမြင့်စွေဟာအရင်တက်မတော်ထိတ်တန်းခေါင်းဆောင်နေတဲ့ယင်းသူဖြစ်တယ်လို့လဲသုံးသပ်မှုတချို့ရှိနေပါတယ်။ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအယ်ဒီတာချုပ်ကိုသက်စင်ကသူ့အမြင်ကိုအခုလိုပြောပါရတယ်။
ဒီစီရာရင်တစ်ခေါက်ကလူတက်မတင်ဖို့စီစဉ်လေးတယ်ပေါ့နော်ဒါပေမဲ့သူအတောင်းကြောင့်ဒီ59ဆလောက်နဲ့ညှိပြီးတော့မရဘူးပေါ့အာနာရှင်ဟောင်းဖြစ်တဲ့ဘုဇုံမူတန်းစွေရဲ့နော်အဓိကအကွဲလူဖြစ်တယ်လို့ကျွန်တော်တို့ဒီနေ့မှာတွေ့ရတယ်ကြောက်ဟောက်တော့နိုင်ငံလေးလောက်လူရတယ်အထက်ထက်ခါခါပြောကြတယ်အဲ့တော့ဒါကသူ့ကိုရွေးချယ်လိုက်တာဘုဇုံမူတန်းစွေအနေစားပေါ့နော်သူကလက်ရှိစစ်တပ်ပေါ်မှာတုံးပြားနှောင်းမှုဉာဏ်ရှိနေသလားဆိုတာတံတားဖြစ်ကိုရှိပါတယ်
မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးထင်ကျော်နဲ့ဦးဟင်နရီဗန်တီယူရိုကိုဒုတိယသမ္မတတွေအဖြစ်အဆိုတင်သွင်းပြီးနောက်ဒီကနေ့မဲခွဲဆုံးဖြတ်တည်ပြုခဲ့ပါတယ်။သစ္စာရှိမှုအစည်းအဝေးလိုက်နာမှုအများလေးစားရလောက်တဲ့အရေးချင်းအပြင်တိုင်းရင်းသားတွေရဲ့အခွင့်အရေးပေါ်လေးစားမှုရှိကြောင်းပြသတဲ့အနေနဲ့သူတို့နှစ်ဦးကိုရွေးချယ်လိုက်တာလို့ NLD ပါတီဘက်ကတော့ပြောဆိုထားတာပါ။တက်မတော်သားကိုယ်စားလှယ်တွေတင်မြောက်တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်စွေရဲ့အနေထားရရောဘလောက်ထိအောင်လှမ်းမှုရှိနေမှာပါလဲ။နိုင်ငံရေးလေလာသုံးသက်တဲ့ဆောင်းပါးတွေရေးနေတဲ့ကိုဝါက
ဒါဦးမြင့်စွေကအံကုန်တိုင်းဒေတာဝီကျုပ်အနေနဲ့လုံဆောင်ခဲ့တဲ့ကာလအတွင်းမှာထူးခြားတဲ့လုံဆောင်မှုဆိုပြီးတော့ပြောပါရ လောက်အောင်မရှိတဲ့တိုင်းပြည်သူတွေကအားဆိုပြီးတော့မျောလင်းတဲ့ထားနိုင်တဲ့လူမျိုးစိတ်ဝင်စားနိုင်တဲ့လူမျိုးတော့မဟုတ်ဘူးလို့ဒါကျွန်တော်နိုင်ငံရေးအရာတော့အဲ့လိုတော့ပြောနိုင်ပါ
လုံးရတဲ့မလာကိုရနေတုန်းကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကနိုင်ငံတော်ကာကွယ်ရေးတက်ကတော်မှာမိန့်ခွန်းပြောကြရမှာပါတီစုံဒီမိုကရေစီစနစ်ကိုသွားနေတဲ့လမ်းကြောင်းဒုတိယအဆင့်မှာလက်ရှိအခြေအနေကနေရင်းရမှုကိုလက်မခံနိုင်ဘူးလို့ပြောကြားပြီးနောက်ပိုင်းဦးမြင့်ဆွေကိုအခုလိုရွေးချယ်တင်မြှောက်လိုက်တာကြောင့်သူဟာတက်မတော်ရဲ့ဆန္ဒကိုဖြည့်ဆည်းပေးနိုင်မဲ့သူတဦးဖြစ်လဲသုံးသပ်မှုတချို့ရှိနေပါတယ်ဗိုလ်ချုပ်ကြီးအောင်ဦးမြင့်ဆွေဟာတက်မမှုတိုင်းမှုနဲ့တက်မတော်လုံခြုံရေးရာကောင်စီဥက္ကဋ္ဌတာဝန်အပြင်တက်မတော်စစ်ဖက်ရေးရာလုံခြုံရေးအဖွဲ့ရဲ့အစိမ့်မြင့်တာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်မှာဖြစ်ပွားခဲ့တဲ့တန်ဃာတော်တွေရဲ့ရွှေဝါရောင်တော်လှန်ရေးကိုအကြမ်းဖက်နှိမ်နင်းရမှာလဲအဓိကတာဝန်ရှိသူတဦးဖြစ်တယ်လို့ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျာ
ဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေဟာဘလို့သဘောမျိုးရှိတယ်လဲဆိုတာကိုကိုအောင်မေးမြန်းတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေထမှန်ဖြစ်ပွားတဲ့အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာရွေးကောက်ပွဲပြီးအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအစိုးရဖွဲ့နိုင်ခြင်းရှိလာပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပိုအားကောင်းလာမယ်လို့မျှော်လင့်ချက်တွေရှိနေတဲ့တစ်ချိန်တည်းမှာပဲမြန်မာတပ်မတော်ကနေတိုင်းရင်းသားဒေသတွေမှာစစ်အင်အားဖြစ်တင်းပြီးထိုးစစ်ဆင်မှုတွေပြုလုပ်နေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ကြားတိုက်ပွဲပြန်လည်ဖြစ်ပွားလာနေတယ်လို့တခြားပအောင်ပလောက်တအောင်ပလောင်ရခိုင်တပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့တွေကိုလည်းထိုးစစ်ဆင်နေစေဖြစ်ပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကာလအတန်ကြာတိုက်ပွဲရပ်တန့်နေတဲ့မြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့ဟာရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်ထဲမှာတကြောပြန်တိုက်ပွဲဖြစ်ပွားလာနေပါတယ်။မိုးမိတ်မြို့အရှေ့မြောက်ဘက်3မိုင်ကွာတရက်ချူရွာနဲ့ညောင်ပင်နီရွာကြားဗုဒ္ဓဟူးနေ့တုန်းကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့နေမြေခံမြောက်ပိုင်းရှမ်းပြည်တပ်မတော်စစ်ဘက်ရာရှိသူကရှမ်းဘာသာနဲ့အခုလိုပြောပါတယ
်အန်ဂျီကနဲရေကန်ဖိုင်အော့မင်းမီရန်ဝက်ဆမ်လောက်ကပင်ဖိုင်ของနမစ်ရေကန်ဒီနာဝန်ကန်ဝမ်မည
ူကျော်ရတာကတော့မိုးမိတ်မြို့ရှိဘက်၃မိုင်ကွာမှာဖြစ်တာနတ်မိန်ချောင်းမြောက်ဘက်ချမ်းမော့မက်မုံစိန်ရွာနဲ့မတ်ညောင်လျံရွာချမ်းမှာအခုအဲ့ဒီရွာကရွာသားတွေထွက်ပြေးကုန်ပြီအစိုးရဘက်ကလည်းတိတ်တယ်ဘလောက်တိတ်တယ်လို့မသိဘူးကျွန်တော်တို့ဘက်ကတော့နှစ်ယောက်ကြာဆုံးသွားတယ်ဆိုပြီးရှမ်းဘာသာနဲ့ပြောဆိုသွားတာပါမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ဟာ2015ခုနှစ်ဒီဇင်ဘာလတုန်းကအပြစ်ခံရစဲရေးတွေ့ဆုံဆွေးနွေးရေးပြီးတိုက်ပွဲရပ်တန့်နေရာကနေအခုမတ်လ9ရက်နေ့မှာတကြောပြန်တိုက်ပွဲဖြစ်ပွားလာတာပါမုံမိတ်မြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုကိုကြားသိရပေမဲ့အသေးစိတ်ကိုမသိရှိသေးဘူးလို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဘိန်ဖကဆိုပါတယ်လက်ရှိရှမ်းပြည်နယ်တွင်မှာမြန်မာတပ်မတော်ကနေစင်အားတိုးချဲ့လာတဲ့အနေအထားကြောင့်ထိုးစစ်ပေါ်မူတည်ပြီးပဋိပက္ခဖြစ်ပွားနိုင်တယ်လို့လဲဗိုလ်မှူးကြီးဘိန်ဖကအခုလိုပြောပါတယ်
ဒီလိုအဲ့ဒီမြောက်ပိုင်းကိုစစ်ဆင်ရေးလုပ်နေတဲ့အဲ့ဒီနမ်ဆန်ဒတ်တိုင်းဘုခန်တတ်တိုင်းမင်းကိုပဲပိုင်းစေအတူချေနေရတာသူစစ်ပေါ်မှာမူတည်ပါလိမ့်မယ
်အလားတူရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲကုတ်ခိုင်နန့်ဆန်မန်တုံမြို့နယ်တွင်းမှာမြမတမတော်နဲ့တောင်းပလောင်တီအန်လယ်လီတို့မလတ်ဆိုင်ပိုင်းတို့ကစပြီးခုထိဆက်တိုက်ဆူဆူလို့တိုက်ပွဲဖြစ်ပွားနေစေလို့လဲတီအန်လယ်လီပြန်ကြားရေးရာရှိဘူကြီးတိုက်ကျော်ကပြောပါတယ်
ဘွေရော်နေတိုင်းဖြစ်တဲ့ဒီမတ်လာတရနေ့ကနေစမှာဒီနေ့ဖြစ်မှာဒီနေ့ဆိုကြတော့အတူတူပြကြတော့မန်တုံရဲ့နမ်ဆန်ရဲ့ဒီကြောင့်မဲ့နမ်ခမ်းရဲ့တောက်လျှောက်ဒီတပ်ပွဲတွေကဖြစ်တယ်သူရတော့သူစီကတက်လာတယ်အာတမရီထမန်ကြီးအဖြစ်ထားတယ်အဲ့မှာမတ်လာစာမန်ရောက်တဲ့ချိန်ကျွန်တော်တို့ကစာမန်ကြီးအဖြစ်နဲ့အကြမ်းမတက်ဘွေတိမှုပုံများလာ
ကိုခိုင်မြို့နယ်သွင်းမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ငုံငန်းနဲ့ဂျရန်ကျွရသား600နီးပါးဟာနမ်ဖက်ကကျွရဘက်ကိုစစ်ပြေးတုကတဲ့အဖြစ်နဲ့တင်းရှောင်နေကြရပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းမုံကိုဖောင်းဆိုင်နဲ့မုံဘော်ဒေသတွေမှာ KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့ကနေတပ်မ6နယ်မြေဖြစ်တိုင်ရင်တိုးချက်တပ်မှတ်ပြီးနောက်ပိုင်းမှာမြမတပ်မတော်ကနေထိုးစစ်ဆင်မှုတွေပုံမူပြုလုပ်လာပြီးတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်ရှမ်းပြည်နယ်သွင်းမှာတမကရခိုင်ပြည်နယ်သွင်းမှာလည်းမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားမှာစစ်ရေးတင်းမာနေစေအခြေအနေမှာရှိပါတယ်မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲပြီးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအစိုးရဖွဲ့နိုင်တဲ့အခြေအနေမျိုးမှာတိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့ပဋိပက္ခတွေကိုညှိနှိုင်းဖြေရှင်းနိုင်လိမ့်မယ်လို့လဲတိုင်းဒါဖွဲ့တွေကမျှော်လင့်နေကြတာပါဒါပေမဲ့မြန်မာတပ်မတော်ဘက်ကနေတိုင်းဒါဒေသတွေမှာစစ်အာတိုးချဲ့လာပြီးထိုးစစ်ဆင်မှုတွေပြုလုပ်နေတာဟာလက်ရှိတည်ဆောက်နေတဲ့ငြိမ်းချမ်းရေးကိုတမင်ရည်ရွယ်ဖျက်ဆီးနေတယ်လို့ယူဆကြောင်းရခိုင်တပ်မတော် AA ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ်
ဆို
ကတိတက်လာလို့ရှိရင်တော့ညီငယ်ရေးဆွေးနွေးခွေးတွေကချိတ်ဆက်ပြီးတော့အချိန်ကုန်ကောင်းကောင်းနဲ့သွားမယ်လို့မျှော်လင့်ထားတာဒါမဲ့လို့ဓမ္မတံတော်ကနေပြီးတော့အဲအောင်အလုံးရင်းလေးနေပြီးတော့စိုးစိတ်ချင်လာတဲ့အခါကျတော့နော်သူတို့ဘက်ကညီငယ်ရေးကိုဒီချက်ချင်းချင်းနဲ့ချက်ချင်းအောင်လုပ်နေသလားဆိုတဲ့ဥစ္စာမျိုးတွေလေးတုံးတက်လို့ရတာပေါ့လေခုလက်ရှိလုပ်နေတဲ့အတိုင်းကနေဆိုလို့ရှိရင်တော့နော်တကယ်ယုံကြည်မှုတွေဖြစ်လာနိုင်တဲ့အလားတော့ဟိုနည်းနည်းဝေးနေဦးမှာပေါ့နော်
မြမသမတော်အနေနဲ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာရှိတဲ့လက်နက်ကန်ဖွဲ့တွေကိုရှင်းလင်းသွားမယ်လို့ကာကွယ်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီ24ရက်စွဲနဲ့နိုင်ငံပိုင်သတင်းစာထဲမှာရေးသားဖော်ပြပြီးနောက်ပိုင်းအင်အားလုံးရင်းတိုးချက်နေရာယူလာတာလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကွန်အင်းသတင်းပေးပို့ခဲ့တာပါရှင်။အခုတော့ရန်ကုန်မှာမှုရစ်ဆေးဝါးအများပြားထမှန်ဖန်ဆီးရမိတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရန်ကုန်မြို့တကုံမြို့တင်မြောက်ပိုင်းမှာစက်သန်း 2,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုမတ်လ8ရက်နေ့မှာဖန်ဆီးရမိခဲ့တယ်လို့ရန်ကုန်တိုင်းမှုရစ်တပ်ဖွဲ့စုကအတည်ပြုပြောဆိုပါတယ်။ဒီစိတ်ကြွဆေးပြားတွေဟာမတ်လ9ရက်နေ့ကရခိုင်ပြည်နယ်မှာဖမ်းမိထားတဲ့စိတ်ကြွဆေးပြားတွေရဲ့တရားခံတွေပဲလို့လည်းဆိုပါတယ်။အပြည့်စုံကိုတော့ VOA သတင်းတော်မတ်တင်ကြီးလင်းကပြောပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ရန်ကုန်တိုက်ဒေသကြီးတကုံမြို့တင်မြောက်ပိုင်းအမှတ်42ရပ်ကွက်ဒဇင်မြိုင်လမ်းကနေအိမ်တအိမ်မှာကြက်တန်း 2,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုမတ်လ8ရက်နေ့ညနေပိုင်းမှာဖမ်းဆီးရမိခဲ့တယ်လို့မူရစ်တပ်ဖွဲ့စု41ရန်ကုန်တိုင်းကတာဝန်ရှိသူတဦးကအခုလိုအတည်ပြုပြောဆိုပါတယ
်တကုံမြို့တင်မြောက်ပိုင်းနော်ဆေးပြားရေတွက်ရတော့4,900ပေါ့နော်တန်ဖိုးကတော့အဲ့ဒါတစ်လုံး9,000နဲ့မြောက်လာရင်ရပြီ
မတ်လ9ရက်နေ့ရခိုင်ပြည်နယ်ကြောက်ဖြူမြို့မအီစစ်ကြောရေးဂိတ်မှာလဲစိတ်ကြွဆေးပြား4သိန်းခွဲခန့်ဖမ်းမိခဲ့တာဖြစ်ပြီးအဲ့ဒီတရခန့်ရဲ့ခွင်းဆက်အနေနဲ့ရန်ကုန်မြို့တကုံမြို့တင်မြောက်ပိုင်းကနေအိမ်မှာထပ်မံဖမ်းဆီးရမိခဲ့တာဖြစ်တယ်လို့တာဝန်ရှိသူကပြောပါတယ်
။တရခန့်ကစစ်ပြည်မှာမိတာတယ်နော်။အဲ့ဒီရဲ့ဟိုနေမှာသူတို့ရဲ့အိမ်မင်းစီနားနေတဲ့အိမ်ပေါ့နော်။
စိတ်ကြွဆေးပြားတွေအလုံးအရင်းနဲ့ဖန်ဆီးရမိတာတွေရဲ့ခွင်းဆက်တွေကိုလည်းဆက်လက်စုံစမ်းစစ်ဆေးနေတယ်လို့တာဝန်ရှိသူကပြောပါတယ်။အခုမတ်လအတွင်းမှာပဲရန်ကုန်တိုင်းဒေသကြီးမယန်ကုန်းမြို့နယ်မှာစိတ်ကြွဆေးပြားပေါင်း6သိန်းကျော်ဖန်ဆီးရမိခဲ့ပြီးအဲ့ဒီဖန်ဆီးမှုရဲ့ခွင်းဆက်အနေနဲ့မန္တလေးမြို့မှာလည်းကွန်တိန်နာနဲ့တူလောင်ထားတဲ့ကျပ်ဘီလီယံ30ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုထပ်မံဖန်ဆီးရမိခဲ့တာပါ။ပြီးခဲ့တဲ့2015ခုနှစ်ဇူလိုင်လတုန်းကလည်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်မှာ WY စာတန်းပါစိတ်ကြွဆေး26တန်းကာလတမိုး133ဘီလီယံအမေရိကန်ဒေါ်လာတန်း100ကျော်ကိုဖန်ဆီးရမိခဲ့ပြီးအဲ့ဒီလိုဖန်ဆီးရမိတာဟာကမ္ဘာပေါ်မှာဒုတိယအများဆုံးဖန်ဆီးရမိတာလည်းဖြစ်ကြောင်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်နောက်ဆက်တွဲအဖြစ်2015ဩဂုတ်လထဲမှာလည်းစိတ်ကြွဆေးပြား15သိန်းကာလတံမိုးကျပ်ငွေတန်း 9,500 ဘိုဖန်ဆီးရမိခဲ့ပြီးရန်ကုန်တိုင်းဒေသကြီးအတွင်းဒုတိယအများဆုံးဖန်ဆီးရရှိမှုဖြစ်ပါတယ်ရှင
်ဗရင်ဘတ်တော်ကြာမျောလင့်ဆောင်ဆိုင်နေခဲ့ကြရတဲ့ဒုတိယသမ္မတ3ဦးပေါ်ထွက်လာပါပြီနှစ်ပေါင်း90ကျော်အတွင်းပထမဆုံးအဖြစ်ရက်သားစစ်စစ်သမ္မတ2ဦးဆောင်မဲ့အစိုးရအဖွဲ့တည်းလည်းမကြခင်ပုံပေါ်လာတော့မှာပါပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တပ်မတော်ကရွေးချယ်ထားတဲ့ဒုတိယသမ္မတတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားပေးပို့နိုင်တယ်လို့ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေကတော့ဖုန်းနံပါတ်က1239238555လေးကိုခေါ်ဆိုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင်တောက်တာနေည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းတိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နင်းပညာကဏ္ဍအပြင်သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရမှာပါအမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
အစ်စတဲ့လည်းဖြစ်တယ်ပေါ့နော်။အာဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကိုဒေတာအတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုံနိုင်ပြီးကိုစတင်လုံဆောင်နိုင်ပြီဆိုတဲ့အတွက်ကြောင့်တကယ်ပဲ
ဒေါ်နန်မိုခန်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအရင်ဦးဆုံးတင်ပြပေးခြင်းပါတယ်။ဒီတစ်ပတ်သူရဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်အစိုးရရဲ့ Fulbright ပညာသင်ဆုနဲ့အမေရိကန်ပြည်ထောင်စုမှာကျောင်းလာတက်နေတဲ့ဒေါက်တာခေမအောင်ရဲ့အတွေ့အကြုံကိုတင်ဆက်ပေးမှာပါ။ကိုအောင်ကဆက်သွယ်မင်းမြန်တင်ပြထားပါရရှင်။
ဒေါက်တာခေမအောင်ကအမေရိကန်ပြည်ထောင်စုကိုလာပြီးတော့ဒီပညာတော်သင်ဆုနဲ့လာပြီးတော့ပေါ့နော်ဒီမှာကြောင်းတက်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့ဟိုဘယ်လိုပညာတော်သင်ဆုနဲ့လာလဲဆိုတဲ့အကြောင်းအရင်ပြပြပေးပါလား
ပညာသင်ဆုကိုလျှောက်ပြီးတော့လာတာပါ Fulbright ကတော့တနေ့တခါ application ခေါ်တာပေါ့နော်အဲ့တော့မလျှောက်ခင်မှာဆိုရင်ဒီ application ကိုဘာလို့လိုအပ်လဲလိုအပ်တဲ့လိုအပ်ချက်တွေကိုတခြားကြည့်ပြီးတော့တခြားပြင်ဆင်ခဲ့ရတယ်ပေါ့နော်ပြင်ဆင်တဲ့အခါမှာ SEG ရတွေပါတယ်ပြီးတော့မှapplication မှာဆိုចောင်းនេះប៉ុเนาะកូតတ်ឈិនတဲ့ចောင်းនេះចောင်းនេះមកបាទពេញលេពេញគូអធុពុជិនတဲ့បាទបាទហើយនេះយោទីថា research លុបពីတော့មកទីថាពិនសិនពីတော့ឆោយင်ពូពីတော့កောင်းមកលេ
ဆိုတော့ဒီဒေါက်တာခေမောင်ကဟိုဆရာဝန်တယောက်ဆိုတဲ့အခါကျတော့အခုဒီမှာဟိုအဓိကဟိုဘာဟိုလာပြီးတော့တင်တော့လဲခင်ဗ
ျဟောညီမကဟိုဟာပေါ့ public health ပေါ့ပြည်သူចាំမှာ誒public health ကို master လာတက်တာပ
ါဆိုတော့ပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့ဟိုလုပ်ငန်းတွေပေါ့နော်ပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့အကြောင်းကိုနည်းနည်းပြောပြပေးပါလား
ညီမအကြောင်းပြီးပြီးချင်းအစိုးရအလုံးမဝင်ဖြစ်ဘူးပေါ့နော်မဝင်ဖြစ်တော့ညီမအဲ့မှာအစိုးရမဟုတ်တဲ့အဖွဲ့အစည်းမှာအလုံးလျှောက်လိုက်တယ်လျှောက်လိုက်တော့ရပါပေါ့နော်ညီမလုံတာနေစည်းမထားဆရာညာအဖွဲ့ MSF မှာမှာအဲ့မှာလုံရင်းနဲ့မှညီမတိလာတာပါလေဆိုလူတေလူနာတုံးတရားတွေကိုကုနေလို့အဲ့လူနာတော့တယောက်တည်းအတွက်အကျိုးရှိမယ်ပေါ့နော်တကယ်တမ်းကလိုနေပါလဲဆိုတော့ဒီလူအများကြီးကိုအကျိုးရှိမဲ့လုပ်ငန်းစဉ်တွေပေါ့အဲ့လုပ်ငန်းစဉ်တွေကအားနည်းနေတယ်ပေါ့အားနည်းနေဆိုတာပြည်သူ့ကျန်းမာရေးဘက်ကညီမတို့နိုင်ငံလိုအပ်ချက်တွေရှိနေတယ်အဲ့အဲ့ဟာအတွက်ညီမစိတ်ဝင်စားပြီးတော့ရှောက်ဖြစ်တာပါ
အခုဒီမှာကမဟာတန်းပေါ့နော်လာတက်တယ်ဆိုတဲ့အခါကျတော့ဒီပြည်သူ့ကျန်းမာရေးနဲ့ပတ်သက်တဲ့ဟိုဘယ်လိုအကြောင်းအရာတွေကိုဒီမှာထပ်ပြီးတော့သင်ကြားပေးလဲ
ညီမနိုင်ငံမှာဒီတိုင်းရိုးရိုးဆရာဝန်ဘွဲ့ပဲရခဲ့တာကျောင်းဝဲရပြီးတော့မှဒီမှာဟိုလာလောက်တာဟိုမြန်မာနိုင်ငံမှာတော့ပြည်သူ့ကျန်းမာရေးအထူးကမဟုတ်ဘူးဒီတိုင်းရိုးရိုးဆရာဝန်ပဲဆရာဝန်ပဲပြီးတော့မှဒီရောက်မှဒီပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့မာစတာလာတက်တာပေါ့နော်အခုညီမကဘာကိုအထူးပြုနေလဲဆိုတော့ဒီ Hawkins မှာဘာရှိလဲဆိုတော့ Health in Crisis နဲ့ Humanitarian Assistance ဆိုတဲ့ concentration ရှိရညီမအဲ့အခုအဲ့ concentration ကိုယူထားပါတယ်ဘာလို့ညီမအရင်တော့လှုပ်ခဲ့တဲ့ဟာတွေကလည်း crisis ဆိုတော့ပြောလို့မရပါပဲဒီနေ့ခက်ခဲတဲ့နေရာတွေပေါ့နော်နေဘက်တွေရခိုင်ဘက်တို့ကချင်ဘက်တို့မှာလုခဲ့ရဆိုတော့ညီမအဲ့ဟာစိတ်ဝင်စားလို့အခုအဲ့ဒါကိုအထူးပြုပြီးတော့ယူထားတယ
်ဟိုအမေရိကမှာဆိုရင်အခုဒီ John Hopkins စီးတက်ကတူကလည်းဒါတော်တော်နာမည်ကြီးတဲ့ဟိုတက်ကတူပါဆိုတဲ့အခါကျတော့အခုဒီမှာဒီမဟာတန်းကိုလာတက်တော့ဘယ်နှစ်နှစ်တက်ရမှာလဲနောက်ထပ်ဟိုဘယ်လောက်ဆက်ပြီးတော့တက်ဖို့ကြံပါသေးလဲ
ညီမရဲ့ program ဟို7လပဲ7လပဲဆိုတော့အခုမေဆိုရင်ပြီးပြီ
အဲ့ဆိုတော့ဒီဘွဲရပြီးသွားတဲ့အခါမှာရောဘာဆက်လုပ်ဖို့အစီအစဉ်ရှိပါလဲခင်ဗျ
ပေးရပြီးသားတဲ့ခါမှာတော့ပြန်မယ်ပေါ့နော်မြန်မာနိုင်ငံပြန်မယ်မြန်မာနိုင်ငံပြန်ပြီးတော့မှအခုကိုယူထားတဲ့ဘာသာကတော့ဒီဒီလိုမျိုးတဘာဝဘေးရနေနေမှာဘယ်လိုတုံ့ပြန်မလဲလို့ပြီးတော့မှမတည်ငြိမ်သက်တဲ့နေရာတွေမှာတွေ့ကြုံရတဲ့ကျမရဲ့ပြဿနာတွေကိုဖြေရှင်းတဲ့နည်းလမ်းနေဆိုတော့ကိုတင်ထားတဲ့ဘာသာရပ်ကိုပြန်ပြီးတော့အသုံးချလို့ရမယ်နေရာမျိုးကိုညီမပြန်ရှာမှာပေါ့နော်အဓိကတော့ညီမ NGO တွေမှာပဲရှာဖို့စဉ်းစားထားပါတယ
်မြန်မာနိုင်ငံမှာဆိုရင်လည်းပဲခုနလို humanitarian crisis ပေါ့ဥမာဒီတိုင်းရင်းသားနေမျိုးတွေမှာလက်နက်ကင်ပြိပခါတွေဖြစ်ပွားနေတာတွေရှိရဲတခါတလေမှာဒီရာသီဥတုကြောင့်သဘာဝဘေးအန္တရာယ်ကြောင့်ဟိုဒုက္ခရောက်တဲ့အခြေအနေတွေလည်းအများကြီးရှိတယ်လေဆိုတဲ့အခါကျတော့အခုတင်ကြားခဲ့တဲ့ဒီပညာရဲ့နဲ့ပတ်သက်ပြီးတော့မြန်မာပြည်ပြန်သွားတဲ့အခါမှာဘလောက်အထိအောင်ဟိုအထောက်အကူပြုမယ်လို့ဟိုမျှော်လင့်ထားပါလဲခင်ဗျအ
ဲအဲ့ရပါတော့အဲညီမတိတ်တော့မမျှော်လင့်ရဲဘူးဘာလို့ဆိုတော့အခုညီမလုပ်ခဲ့တဲ့တောက်လျှောက်မှာလဲအဲ့ဟာနဲ့ပတ်သက်တဲ့ position ကိုညီမတိချာကောင်းကောင်းမတွေ့ခဲ့ဘူးပေါ့နော်ဥပမာ disaster response plan လို့ပါလို့ဆိုရင်ဒါတဘာဝဘေးအန္တရာယ်တွေကိုဘယ်လိုတုံ့ပြန်မလဲဘယ်လိုပြင်ဆင်မလဲဆိုတဲ့ဟာတွေကကိုယ်နိုင်ငံမှာအရင်အားနေမြဲဒါမဲ့အဲ့ဟာတွေကိုဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုလုတ်ပိုင်ခွင့်ပေးထားလားဆိုတော့အဲ့လောက်လဲမပေးထားပြန်ဘူးပေါ့နော်မပေးထားတော့နည်းနည်းတော့ရှားတော့ခတ်မယ်ပေါ့နော်ဒါမဲ့ညီမတို့နေစင်းသားဆရာမများအဖွဲ့မှာဒီအဲ့လိုနေရာမျိုးများရှိခဲ့ရင်တော့ပြန်လျှောက်ဖို့စဉ်းစားထားပါတယ်
ဒါကျွန်တော်တို့မြန်မာနိုင်ငံသားတွေအနေနဲ့အခုလိုမျိုးဒါနိုင်ငံခြားမှာပြပမှာပညာသင်ကြားခွင့်ရတယ်ဆိုပေမဲ့လည်းပဲတစ်ဖက်မှာခုနလိုဒီပညာရက်ကိုပြန်ပြီးတော့အသုံးချဖို့ဆိုတဲ့အခါမှာလည်းအခက်အခဲတွေရှိတာပေါ့ဆိုတဲ့အခါကျတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဟိုပြောင်းလဲသွားနိုင်ဖို့အတွက်တစုံတရာတိုက်တိုက်တွန်းတွန်းဆောင်ရွက်ဖို့လုပ်ဖို့အစီအစဉ်ရောရှိပါလားခင်ဗျာ
ဒါတော့အဲလုပ်ရမှာပေါ့နော်ဘာလို့ဆိုအခုကပြောင်းလဲမဲ့လို့လဲထင်ပါရဲ့ဘာလို့ဆိုအစိုးရအပြောင်းလဲနေဆောင်တော့ကြမှာဒါပေမဲ့တွန်းလိုက်ပြောင်းလဲဖို့ဆိုတာကြတော့ကိုယ့်ရဲ့ grow ရှိတယ်ကိုယ့်ရဲ့နိုင်ငံကဘာလဲဘာအစွဲရှိလဲဆိုတော့ဟိုလူကြီးတွေပြောတာဟိုလူငယ်တွေကနားထောင်မယ်ဆိုရဲအစွဲရှိတယ်အဲကိုကြတော့လဲအဲ့လောက်အသက်မကြီးသေးဘူးလို့ပဲထင်တယ်အဲ့တော့ကိုလူငယ်တယောက်အနေနဲ့ပြောနေလဲလူကြီးတွေကအရေးတယူလောက်ပြီးတော့နားထောင်ပါမလားဆိုတော့စိုးရင်စိတ်လည်းရှိတယ်ဥပမာအဲ့လိုအယူအဆတွေကစအရင်ပြောင်းရမယ်လို့မြင်တယ်ပေါ့နော်
ခုနပြန်ဆက်ရလို့ရှိရင်အမေရိကမှာပညာလာသင်နေဆိုတဲ့အခါကျတော့ပညာဒီမှာသင်ကြားတဲ့အခြေအနေရောအားလုံးအဆင်ပြေရလားဒီကအတွေ့အကြုံအောင်နည်းနည်းပြောပြပေးပါအောင်ခင်ဗ
ျဟုတ်အားလုံးအဆင်ပြေလားဆိုတော့ပထမ3လကတော့တော်တော်ရုန်းကန်ရတာပေါ့နော်ဘာဖြစ်လို့ဆိုတော့ဒီဟိုအပြောင်းလဲပေါ့ပတ်ဝန်းကျင်အပြောင်းလဲပြီးတော့မှကာထာအပြောင်းလဲပြီးတော့မှသင်ကြားတဲ့ပုံစံလည်းလုံးဝပြောင်းလဲတော့ပေါ့နော်ဘာလို့ဆိုတော့ဥပမာညီမတို့ဒီတကယ်ချင်းနေမှာများသောအားဖြင့်ဒီကိုလိုပဲတခြားနိုင်ငံကလာပြီးတော့ဒီမှာတင်ကြတဲ့လူတွေ ਨੇ တကယ်ချင်းဖြစ်တာများတယ်ပေါ့နော်သူတို့ ਨੇ အစကားပြောပြကြတဲ့အခါကျရင်ဗာပြောလို့ဆိုကိုရီးယားနိုင်ငံနေမှာများသောအားဖြင့်အဲ့တကယ်ချင်းတွေကလည်းများသောအားဖြင့်ဒီအာရှဘက်ကလူတွေများတာပေါ့နော်အဲ့တော့ကိုရီးယားနိုင်ငံမှာဆိုရင်ကိုရီးယားပညာရေးဒီပါလဲဆိုတော့ဖျားတာပြောမယ်ဒါပြောတာအလွတ်ကျက်အလွတ်ကျက်ပြီးတော့ပြန်ရေးပေါ့နော်အဲ့တော့ဗာလဲဆိုတော့ကိုရီးယားမှာဗာအားနေလဲဆိုတော့ပြောလိုက်တဲ့လေ့လာလိုက်တဲ့အချက်အလက်တွေကိုကောင်းတယ်မှာပြန်ပြီးတော့ synthesis လုပ်တဲ့ဟာအားနေရပါတော့တွေးခေါ်တဲ့ဟိုအားနေရပါအဲ့လိုအားနေတဲ့ခါမှာဒီမှာဆိုရင်စာသင်ခန်းနေမှာဆိုရင် professor စာပြောရပါတော့ပြောရခါမှာကျောင်းသားတွေကတက်ခဏတက်ခဏဘာဘာဘာဆိုပြီးပြန်ပြီးကိုယ်ဒီမှာကအဲ့လိုပြန်မေးဖို့တော်တော်အချိန်ယူရတယ်ပေါ့နော်အဲ့တော့ဟိုဘာသာစကားအခက်ခဲလဲပါတာပေါ့ပြီးတော့မှကိုယ်ဒီမှာခုနပြောတဲ့အဲ့ synthesis လုပ်တဲ့ဟာလေးအားနေတော့ပြန်မေးရတဲ့ဟာမျိုးအဲ့ဟာကြီးအခက်ခဲရောကြုံပါတယ်
ဟုတ်ကဲ့အဲ့တော့နောက်ထပ်ကောဗာမြန်ဖြည့်ဆက်ပြီးတော့ပြောချင်တာရှိပါသေးလဲခင်ဗ
ျဒီလို scholarship တွေဆိုတာအခုဆိုရင်မြန်မာနိုင်ငံမှာလမ်းတွေပွင့်ပြီးတော့ဗောနော်ဒီပညာသင်ဆုတွေဆိုတာလည်းအများကြီးဗောနော် New Zealand Aid တို့ပြီးတော့မှ Australia ပြီးတော့ Aus Aid တို့ပြီးတော့ Fulbright ပြီးတော့မှ ADB အများကြီးပဲပညာသင်ဆုတွေရှိရောဗောနော်အဲ့ဒီအကုန်လုံးစူးစမ်းပြီးတော့ရှောက်ဖေးတင်တယ်ပြီးတော့ဒီလိုမျိုး international ဟိုနိုင်ငံသားမှသင်ရတဲ့ပညာရေးကိုရှင်းကြည့်မှပဲကိုယ်နိုင်ငံကဘာကြီးဘလောက်ထိလိုအပ်နေလဲနောက်ကျနေလဲဆိုတာကိုဒီနေ့သိသွားမှာပေါ့နော်ပညာရေးတယ်မကဘူးတဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဟာတွေကိုယ်နိုင်ငံကဘလောက်ထိနောက်ကျနေလဲပေါ့အဲ့ဒါတွေဆိုအကုန်သိသွားမှာ
ကိုအောင်စုစည်းတင်ဆက်တဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။အခုတော့သိပ္ပံနဲ့နည်းပညာအစီအစဉ်လဲရောက်ပါပြီ။ဒေါက်ခင်မြင့်သက်ကစုစည်းတင်ဆက်ထားပါရဲ့ရှင်။
ဒီတပတ်တော့အနုမြေဘုံနဲ့ဟိုက်ဒရိုဂျင်ဘုံတွေရဲ့သဘောသဘာဝတွေကိုနျူကလ িয়ার သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါပါမြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးကိုအောင်မြင်မြင်ဆန့်သတ်နိုင်ပြီလို့ကြေညာလိုက်တာဟာတကမ္ဘာလုံးကိုကင်လှုပ်လိုက်တယ်လို့ဖြစ်သွားပါတယ်။ဘာကြောင့်ပါလဲ။သူ့နိုင်ငံတွင်ပြည်သူတွေငတ်မွန်နေချင်းစီးရေးကိုထိတ်တန့်တင်နေတဲ့ကမ္ဘာပေါ်ကအထူးကြံဆုံးနိုင်ငံတနိုင်ငံရဲ့လက်ထက်မှာဒီလက်နက်တွေရှိနေပြီဆိုရင်ဘာတွေဖြစ်လာနိုင်ပါသလဲ။အနုမြေဘုံရိုးရိုးထက်ဟိုက်ဒရိုဂျင်ဘုံးကိုဘာလို့ပိုးပြီးလန့်ကြတာပါလဲ။ပထမဆုံးအနုမြေဘုံရိုးရိုးရဲ့သဘောသဘာဝကိုကြည့်အောင်ပါ။
အမျိုးသားအနုမြေဘုံဟာနျူကလ িয়ার ယူပဒေရာရရှင်းပြမယ်ဆိုလို့ရှိရင်ဒီရေဒီယိုတက်တီကြွအနုမြေယူရေနီယမ်235လို့ခေါ်တဲ့ဒီအနုမြေနှစ်ပိုင်းကွဲထွက်သွားပြီးတဲ့အခါမှာဖြစ်ပေါ်လာတဲ့ဆွမ်းအင်ဖြစ်ပါတယ်အဲ့တော့ယူရေနီယမ်235ဟာလျှက်စစ်အဖိုဓာတ်အမတ်ဓာတ်မဲ့တဲ့ပရမအနုမြေလို့ခေါ်တဲ့နျူထရွန်နဲ့ပေါင်းပြီးတော့ယူရေနီယမ်236ဖြစ်ဖြစ်ချင်းမှာပဲသူကမတည်ငြိမ်တဲ့အနုမြေဖြစ်သွားတယ်အဲ့ဒီအချိန်မှာသူကချက်ချင်းသူတွေပို့ပြီးငယ်တဲ့အမျိုးမျိုးတွေဖြစ်တဲ့ barium နဲ့ krypton ဆိုပြီးတော့ကွဲထွက်သွား။ကွဲထွက်သွားတဲ့အချိန်မှာပဲ electron volt တန်း180 180လောက်စွန့်အင်ထွက်လာ။အလင်းရောင်ကအလွန်တရာမှအမျိုးမျိုးဓာတ်ကြွတဲ့အမျိုးမျိုးရောင်ကြီးတွေလည်းထွက်အပူလည်းတအားထွက်လာတာပေါ့
။ဒါကပထမအဆင့်ဓာတ်ပြုတ်မှုပါ။ဒီလောက်ပြင်းထန်တဲ့စွန့်အင်တွေထွက်နေချိန်မှာဒီဓာတ်ပြုတ်မှုကဒီနေရာမှာရင်ရက်မနေပါဘူး
။ခုနဝင်တိုက်တဲ့ layer စစ်မဲ့တဲ့ neutron ကပထမဦးဆုံးစတိုက်လိုက်တဲ့ uranium 235ကနေပြီးတော့တိုက်တိုက်ပြီးချင်းမှာပဲသူကွဲထွက်သွားတဲ့အချိန်မှာသူက neutron နောက်3-4ခုထွက်လာတယ်ပေါ့နော်အဲထွက်လာတဲ့3-4ခုကနေပြီးနောက် uranium 235ကိုနောက်တစ်ခုစင်ကဲဝင်တိုက်အဲ့လိုစင်ကဲဖြစ်တဲ့ဟာကို chain reaction လို့ခေါ်ပါအဲ့တော့ nuclear ပေါင်းစပ်မှုကို chain reaction ဖြစ်တဲ့နှုန်းကိုတဖြည်းဖြည်းချင်းထိန်းချုပ်ထားလို့ရှိရင်ထိန်းချုပ်တဲ့ဟို nuclear ဖြစ်စဉ် control reaction ခေါ်ပြီးတော့ဒီ control reaction ကနေပြီးတော့ထွက်လာတဲ့အပူစွမ်းအင်ကတိတ်မြင့်တဲ့အတွက်ဒီအပူစွမ်းအင်ကနေပြီးတော့ရေတွေကိုစူအောင်လို့တာပိုင်တွေကိုလှည့်လိုက်လို့ရှိရင်ရက်စစ်တပ်ထွက်လာတာ။နောက်တုတိတနမှာလည်းငိမ့်ချန်စွာအသုံးပြုနေတဲ့ဟာတွေအများကြီးပါ။စိုက်ပျိုးရေးတို့ဒီစစ်ပညာတို့ပေါ့ပေါ့နော်
။အခုလိုလူသားအချို့ပြုအမှုမျိုးစွမ်းအင်ဟာထိန်းချုပ်လို့ရတဲ့စွမ်းအင်မှာမထိန်းချုပ်ဘဲလွတ်ပေးလိုက်ရင်ကော
ထိန်းချုပ်မထားဘဲနဲ့ဒီ single nuclear ဒီ chain reaction ကိုသူတပါဝအတိုင်းတအမြင်အောင်လုပ်လိုက်လို့ရှိရင်တော့ဒါအနုမြေဘုံဖြစ်သွားတာပေါ့နော်ပောက်သွားဒါရိုးရိုးအနုမြေဘုံ
ရိုးရိုးအနုမြေဘုံနဲ့ဟိုက်ဒရိုဂျင်ဘုံဘာကွာပါသလဲ
သမိုနျူကလ িয়ার ဒါမဟုတ်လို့ရှိလို့ရှင်ဟိုက်ဒရိုဂျင်ဘုံရဲ့အခြေခံကတော့သူ့ရဲ့ပြောင်းပြန်ပေါ့အပေါ်ဆုံးဖြစ်တဲ့အနုမြေဟိုက်ဒရိုဂျင်နဲ့အမျိုးတူရဲ့ဒါပေမဲ့သူကနျူထရွန်တစ်လုံးပူပါတဲ့အတွက်ဒါမှမဟုတ်လို့ရှင်နျူထရွန်နှစ်ခုတွဲလိုက်တဲ့အခါကျရင်တစ်လုံးတွဲလို့ရှင်ဒါဂျူတေရီယမ်လို့ခေါ်တယ်နှလုံးတွဲလိုက်တဲ့အခါကျလို့ရှိလို့ရှင်ထရစ်ပီယမ်ဖြစ်ပါတယ်အဲ့တော့အဲ့ဂျူတေရီယမ်နဲ့ဂျူတေရီယမ်ဆိုတာကျွန်တော်တို့ရေလေးလို့လည်းခေါ်ပါတယ်နော် heavy water ဒီရေလေးကိုခေါ်တဲ့ဒီဂျူတေရီယမ်နဲ့ခုနနျူထရွန်နှလုံးပါတဲ့ထရစ်ပီယမ်နှစ်ခုကအပူချိန်တန်ပေါင်းမြောက်များစွာတန်100နီးပါးလောက်နဲ့ဖိအားအများများလို့ရှင်သူတို့နှစ်ခုပေါင်းသွားပြီးဟီလီယမ်အနုမြေကိုပြောင်းသွားပြောင်းလာတဲ့တပြိုင်တည်းမှာစွမ်းအင်တွေအဆမတန်ထွက်လာပါတယ်အဲ့တော့ဂျူတေရီယမ်နဲ့ထရီတီယမ်ပေါင်းဖို့အတွက်ဒီလောက်မြင့်တဲ့အပူစွမ်းအင်ကိုရဖို့အတွက်ကခုနကပြောတဲ့အနုမြေဘုံဖောက်လိုက်မှပဲရရှိတဲ့အပူစွမ်းအင်နဲ့ကြီးမားလာတဲ့ဖိအားရနိုင်တဲ့အတွက်ဒီဟိုက်ဒရိုဂျင်ဘုံရဲ့စနစ်တန်ဟာအနုမြေဘုံပါဒီအနုမြေဘုံရဲ့စွမ်းအင်ပပနာဘယ်လောက်ရှိသလဲဆိုတဲ့ဟာအဓိကကဘာလဲဆိုလို့ရှိရင်နျူကလ িয়ার ဖြစ်စဉ်တစ်ခုအရဆိုလို့ရှိလို့ရှင်တော့နျူကလ িয়ার ပွဲထွက်မှုဖြစ်စဉ် fission process ကပမာဏကစွန့်အင်ပုံများတယ်ဒါပေမဲ့ပရမာအနုမြေတစ်ခုချင်းစီပေါ့နော် nucleons တွေကနေထွက်တဲ့စွန့်အင်တွေတွေ့ရင်တော့ hydrogen ဘုံဖြစ်တဲ့နျူကလ িয়ার ပေါင်းစည်းမှု fusion process ကခုနစလောက်ပုံများတဲ့အတွက်စွန့်အင်တိတ်များပါတယ
်အခုလို hydrogen ဘုံလို့ခေါ်တဲ့သာမုန်နျူကလ িয়ার ဘုံကိုသဘာဝမှာတွေ့နိုင်ပါတယ်
ဟိုဂျူတေရီယမ်နဲ့ထရီတီယမ်ပေါင်းစပ်မှုဖြစ်စဉ်ကတဘာဝမှာရှိတယ်။ဥပမာကျွန်တော်တို့နေပေါ့နော်။ဒီစက်ကြဝဠာတွေကနေပေါ်မှာဖြစ်နေတဲ့ဖြစ်စဉ်ကပါလဲဆိုလို့ရှိရင်ဒီဟိုက်ဒရိုဂျင်လောင်းကြားတွေအမြဲအစင်မပြတ်သူတို့ပေါင်းသွားတဲ့အခါကျတော့အဲ့ဒီကနေကျွန်တော်တို့အလင်းရောင်တို့နေရရတဲ့အပူရောင်ကအဲ့ဒီကနေဖြစ်တဲ့ဖြစ်စဉ်ပါ။ဒါဆိုတော့ဒီ fusion process လို့ခေါ်တဲ့ဒီပေါင်းစပ်မှုဟာတဘာဝမှာရှိနေပြီးသားပါ။ကျယ်ဒီမှာလည်းဒီတိုင်းပဲပေါ့နော
်။ဒီဖြစ်စဉ်ကိုရောထိန်းချုပ်ဖို့လုပ်နိုင်ပါပြီလား။
ဒီဖြစ်စဉ်ကထ ထိန်းချုပ်လို့ရတဲ့ control reaction လုပ်လို့မရနိုင်သေးဘူးအခုဒီသိပ္ပံပညာရှင်တွေတော်ကိုစူးစမ်းလုံးရှိပါသေးတယ်အကယ်၍သာအဲ့လိုထိန်းချုပ်တဲ့ fusion reaction ဖြစ်လို့ရှိရင်တော့ hydrogen အနုမြူတက်ပေါင်းဖို့ဟိုရနိုင်ပါတယ် control reaction ကပါလဲဆိုလို့ရှိရင်ကျွန်တော်တို့အခု breeder reactor စေတူတင်နာတုံးတဲ့ research reactor တွေအဲ့ဒီဟာတွေကဒါ control reactor အဲ့ဒါကြတော့အနုမြူပောက်ကွဲမှုပေါ့နော် fission ကနေဖြစ်တာ fusion process ကတော့ control မရလေကျွန်တော်ထင်တယ်ဗျနောက်20လောက်ဆိုရမယ်အဲ့ကြလို့ရှိရင်တော့ energy abundant ပဲ
တုံးမကုံအောင်များပြားလာတဲ့စွမ်းအင်တွေမရခင်မှာဒီလိုစွမ်းအားကြီးတဲ့ပစ္စည်းကိုလက်နဲ့တဖွဲတုံးချင်သူတွေလက်ထဲရောက်မသွားဘူးအရေးကြီးပါတယ်အခုမြောက်ကိုရီးယားမှာဖောက်ခွဲခဲ့တဲ့ဘုံကိုအမျိုးအစားသေးသေးချာချာခွဲခြားမသိပေမဲ့အားပြင်းတာကတော့တေချာတယ်လို့ဆိုပါတယ
်မြောက်ကိုရီးယားမှာဖောက်တဲ့ဘုံဟာရိုးရိုးအနုရိဘုံတော့မဟုတ်ဘူးဆိုတာသိတယ်ပါကဆွမ်းအင်အားများလောက်အကြီးဟိုက်ဒရိုဂျင်ဘုံလို့လည်းမပြောနိုင်ဘူးလို့လေ့လာသူတွေကပြောတယ်အဲ့တော့ထင်ကြီးပေးတာပါလဲဆိုလို့ချင်းအနုမြူပေါင်းစပ်မှုဖြစ်စေတဲ့ဟိုက်ဒရိုဂျင်လောင်စာဒူတီရီယမ်နဲ့ထရီတီယမ်တွေကိုလောင်စာအဖြစ်သုံးပြီးတော့အနုမြူဘုံကိုဖောက်ခွဲလိုက်တာအဲ့တော့အဲ့လိုထရီတီယမ်နဲ့ဒီဒူတီရီယမ်လောင်စာကိုသုံးပြီးတော့ဒီအနုမြူဘုံဖောက်တဲ့အခါကျတော့ပောက်ကွဲမှုကအရမ်းမြန်တဲ့အတွက်စွမ်းအင်ကလည်းအများကြီးထွက်လာတယ်အဲ့ဒါကြောင့်ဟိုဟိုက်ဒရိုဂျင်ဘုံမဟုတ်တော့လဲဟိုက်ဒရိုဂျင်ဘုံဆန်ဆန်ဘုံကိုဖောက်ဖို့အတွက်စမ်းတက်တယ်လို့နိုင်ငံတော်တော်များများထင်ကြီးပေးပါတယ
်အနုမြူစွမ်းအင်ဟာသုံးဆွဲသူရဲ့လက်ပေါ်မှုတည်ပြီးကောင်းကျိုးဆိုးကျိုးတွေကိုဖြစ်ပေါ်စေပါတယ်
အင်အားကြီးနိုင်ငံတွေဆိုလို့ရှိရင်သူကနိုင်ငံရေးအရာ၊စီးပွားရေးအရာ၊စီးရေးအရာချိန်ချောက်တာ၊စိန်ခေါ်လို့ရတာ၊စကားကမ်းလှမ်းလို့ရတဲ့လက်နဲ့ပိုင်ဆိုင်မှုဖြစ်နေပါတယ်။တခြားဘက်ကလည်းတိုင်းပြည်တစ်ပြည်ရဲ့လိုအပ်တဲ့လျှက်စစ်သွန်းအင်းတို့မြို့တွေရွာတွေမှာမီးလင်းဖို့နောက်စိတ်ယုံတွေလည်ပတ်ဖို့အတွက်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတာ၊စေပညာ၊စိုက်ပျိုးရေးကဏ္ဍအစငင်းချမ်းစွာအသုံးပြုဖို့အတွက်အမျိုးမျိုးဆိုင်ရင်တရားရှိဖို့ကလည်းအလွန်ကိုအရေးကြီးပါတယ်
။နျူကလ িয়ার သိပ္ပံပညာရှင်ဒေါက်တာပရိသာတင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အမီးပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။သိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနဲ့အထိမ်းအမှတ်ဖြစ်ဂျနီဗာအခြေဆိုင် IPU ကိုနိုင်ငံတကာလွှတ်တော်အမတ်များသမဂ္ဂက2015အမျိုးသမီးများလွှတ်တော်မှာပါဝင်မှုအခမ်းကဏ္ဍပြန်လည်သုံးသပ်ချက်အစီရင်ခံစာကိုထုတ်ပြန်လိုက်ပါတယ်။ကမ္ဘာတဝန်းလွှတ်တော်တွေမှာအမျိုးသမီးအမှတ်အရေးအတွက်တိုးတက်မှုနှုန်းဟာနှေးကွေးလာတာတွေ့ရပေမဲ့မြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေမှာတော့တိုးတက်မှုတွေတွေ့ကြရတယ်လို့ဖော်ပြထားပါတယ်။အကြောင်းစုံကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်ရှင်။
မနက်ရှိနေမှာချက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အထိမ်းအမှတ်ဖြစ်ဂျနီဗာခြေဆိုင် IPU ကွန် Inter Parliamentary Union ကကမ္ဘာတစ်ဖက်လွှတ်တော်တွေမှာအမျိုးသမီးတွေပါဝင်နိုင်မှု2015ပြန်လည်သုံးသပ်ခြင်းအစီရင်ခံစာကိုထုတ်ပြန်ခဲ့ရမှာကမ္ဘာတစ်ဖက်နိုင်ငံရေးမှာအမျိုးသမီးတွေပါဝင်နိုင်မှုအခန့်ကဏ္ဍကတိတ်တိုးတက်မှုမရှိခဲ့တာတွေ့ရတဲ့အတွက်အမျိုးသမီးတွေအတွက်လူမှုရေးနဲ့စီးပွားရေးအပြောင်းအလဲတွေဖြစ်ပေါ်လာစေမဲ့ကြိုးပမ်းမှုတွေဟာလည်းအဟံတားတွေရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။2015ခုနှစ်မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်မှာနိုင်ငံပေါင်း58နိုင်ငံတို့ဟာလွှတ်တော်ရွေးကောက်ပွဲတွေကျင်းပခဲ့ရမှာတချို့နိုင်ငံတွေမှာအမျိုးသမီးလွှတ်တော်မှတ်တွေရွေးချယ်တင်မြှောက်ခံရမှုနည်းပါးတာတွေရှိခဲ့ပေမဲ့မြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေကြတော့မြို့သမီးများလွှတ်တော်မှာရွေးကောက်တင်မြှောက်ခံရမှုဟာတိတိသာသာတိုးတက်လာတာတွေ့ရပါတယ်။ထိပ်က6နိုင်ငံတွေကတော့ပထမဦးဆုံးဆူရီနမ်ဖြစ်ပြီးတိုးတက်မှုက 15.9 ရာခိုင်နှုန်း၊ဒုတိယအီဂျစ်က 12.9 ရာခိုင်နှုန်း၊တတိယအီသီယိုးပီးယားက 17 ရာခိုင်နှုန်း၊စတုတ္ထမြန်မာနိုင်ငံက 9.5 ရာခိုင်နှုန်းရှိပြီးဆတ္တမကဗြိတိန်နိုင်ငံ 9.4 ရာခိုင်နှုန်းစသဖြင့်ဖော်ပြထားပါတယ်။ကမ္ဘာတစ်ဖက်ခြုံကြည့်မယ်ဆိုရင်တော့အမျိုးသမီးလွှတ်တော်မှအရေးအတွက်ဟာ 22.6 ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့လို့လေအမျိုးသမီးတွေလွှတ်တော်မှပါဝင်နိုင်မှုတိုးတက်မှုဟာဒီနှစ်အတွက်3.5ရာခိုင်နှုန်းသာရှိတဲ့အတွက်ကြောင့်လေဒါဟာစိတ်ပူပင်စရာဖြစ်တယ်လို့ IPU ကထောက်ပြထားပါတယ်။ဒါကြောင့်လေ SDG လို့တို့ကခေါ်တဲ့
Yeshi Kame, Pompumu, Yi Manja Dreamer, Bawene, Jama Dandu, a Queen Yashi Mugu, Natang Thunse, me, Pimi Naimu, Yatajeha, Atlan Kwaweze, Shide, Lule, IBU, Nunjay Mu, Karin Jaberga, Piovari. Depemaro, Ayazia, Kaune, Tutemu Diagaro, Kababoma, Luto, Okra, Yaru Rima, Sashi Yaga no Nibaha, a mute midwe, Pijara, we are being. Natang Sengagune ma, Luto, Okra, a mute midi. Ms. Jaberga.
Nepal, which is quite emblematic after the adoption of the constitution in the country, Namibia and UAE being the first country.
Nepal, Namibia and UAE, Arab Sobomia Nangamale, can't keep it. UAE Garo, Arab Nangandridema, Parmazo, Amutami Lutta Okatago, can't keep it, Nangamba.
Kababoma, mute me to do, uye, miazunga, penangamale, a pigaro, rawandava, edima, mute me to do, ma, ye dweha, chausenga, yaga no shida pipari. Mimanangamao, a chi niga, belu shibadre. Natausenga, November, yuka, buepi, a mute me to do, a madwe, a ye dweha, I be you yet, seeing kanza yaro, outlodo, a mat, dumyan, a set, don't unne, lizard, uga, a mute me re, pitchabi. Yanum Apian, Senator the Mark, Kuni Yaga no Shida Pibari. Tello Domaro, a mania, dia chausse, shinia, ne, Nasset Dunga, a mute miri, pijare, dwejang. Yanum Apian, set down that the Mark, Kuni Yaga no Shide, lo, I be you yet, seeing Kanzama, Popia, Tavari. Dabian Townsenga, Yuga Wema, a piata, a Nayashi lady, Muta Democracy, a Puejogani, a ma miazu, bawinet, Bidulodo, Dudia miau, but a marching. See we were go. February Lazanga, call you Gaya ma. Tuja jet diagaro, yai the barbri pie. One man chowzo, mess and an emiga, eneli, lodo, guze, dokin, tejwego, yai the barbri pie. Can achime pibare? February la, dianiga, jantesa, jinsu, mugule, yai the barbriga, kulu, dime be geraba.
Geno. Pizu, lodo, guzle, pie. ရွေးချယ်ခံရပြီးဖြစ်သဖြင့်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်စောင့်ရှောက်ပြီးနိုင်ငံတော်၏ဥပဒေများကိုလည်းလိုက်နာပါမည်ဤတော်စုတမရမြန်မာနိုင်ငံတော်နှင့်နိုင်ငံသားများပေါ်စောင့်တည်ယူတည်စာစောင့်တည်ယူသည်ပါမည် ဤတော်စုမပြုတ်ွဲရေးတိုင်းနာစီလုံးညီညွတ်မှုမပြုတ်ွဲရေးအချုပ်ချာအာဏာတည်ရခိုင်မြဲရေးတို့ကိုထာဝရစဉ်ဥထိပ်ပန်စဉ်ဆောင်ရွက်ပါမည်ထို့ပြင်ယခုကျွန်ုပ်ထားဆောင်မိဖြစ်သောတာဝန်ဝတ္တရားများကိုဆောင်ရွက်မည်ဟု
ဆောင်ရွက်မည်ဟုလေးနဲ့တီးကြည်စွာတတိသစ္စာပြုပါသည်ခုလိုတာဝန်ပြည့်ချင်းခံရတာနဲ့ပတ်သက်လို့သူအနေနဲ့ဂုံယူမိတဲ့အကြောင်းဒေါက်ခင်ထေးကျွဲကသတင်းတောက်တွေကိုပြောခဲ့ပါတယ်စိတ်တော့စိတ်လှုပ်ရှားတော့ဘာဖြစ်လို့တော့တစ်ခါမှလည်းအဲ့လိုတလောက်ကြည့်ကြခံနာတဲ့အခါနာတစ်ခုလို့တဘာပြည့်အပြင်မလုပ်ဘူးပေါ့နော်မလုပ်ဘူးတော့ခါကြတော့စိတ်လေစိတ်လှုပ်ရှားတယ်ဘူးလေးဝန်တာတယ်
တဲ့လွှတ်တော်တွေမှာတက်ရောက်နေတဲ့အမျိုးသမီးလွှတ်တော်အမတ်တွေရဲ့မျှော်မှန်းချက်တွေကတော့ဘယ်လိုရှိပါသလဲ။ဒေါခင်ဆက်လိုင်ကတော့စကိုင်းတိုင်းပလဲမြို့နယ်က NLD လွှတ်တော်အမတ်ဖြစ်ပြီး2012ကြားဖြတ်ရွေးကောက်ပွဲမှာလည်းသူကအနိုင်ရရှိခဲ့သူဖြစ်ပါတယ်။သူရဲ့လက်ရှိအတွေ့အကြုံနဲ့ပတ်သက်လို့ဒေါခင်ဆန်းလိုင်က
ကျွန်မတို့ပထမချင်းလွတ်တော်တက်တာမှာတော့ကျွန်မတို့၃၄နှစ်ကျော်၄နှစ်လောက်ပါလေကျွန်တော်တို့ဟိုပြည်သူရဲ့အတန်တွေကိုကျွန်တော်တို့လွတ်တော်တွေကနေပြောခဲ့ပြီးပါပြီအဲဒီတော့ကကျွန်တော်တို့ဖြစ်စေချင်တာတွေမဖြစ်ခဲ့တာတွေပေါ့နော်ကျွန်တော်တို့ပြင်ဆင်နေလို့မဟုတ်ပြင်ခဲ့လို့မရခဲ့တဲ့ဥပဒေတွေပေါ့ဒါတွေကိုကျွန်တော်တို့အဓိကထားပြီးလွတ်တော်ထဲမှာဒီဒုတိယချင်းလွတ်တော်တက်တာမှာတော့ကျွန်တော်တို့ဆောင်ရွက်သွားမယ်အဓိကကတော့လေဟိုတိုင်းပြည်တွေပြည်သူလူထုတွေအတွက်ကြိုးမပြူတဲ့ဥပဒေမျိုးတွေပေါ့ဒါတွေကျွန်တော်တို့ပြင်ချင်တဲ့ဥပမာငြိမ်းစုစည်းဥပဒေမျိုးတွေပေါ့ကျွန်တော်တို့ပြင်ချင်တဲ့
ကြာတပရီနီကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစုအဖွဲ့စည်းဝေးပွဲမှာလေ NLD ပါတီကဒုတိယသမ္မတလောင်း2ဦးနဲ့တူဦးဖြစ်တဲ့ဦးထင်ကျော်ကိုအမည်တင်သွင်းရမှာလေ တော်ခင်ဆန်းလိုင်ကအဆိုပြုခဲ့တာဖြစ်ပါတယ်
။ကျွန်မအနေနဲ့ပြည်သူ့လူထုအတွက်ဒုတိယသမ္မတအလောင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်အဆိုဖွဲ့အနေနဲ့ကူးထင်ကြောတင်သွင်းအပ်ပါလိမ့်ရှင်။
ဒေါ်နမ်မူခန်းကတော့ပြည်သူ့လွှတ်တော်တိုင်းရင်းသားကိုယ်စားလှယ်တူဖြစ်ပါတယ်။သူ့ရဲ့လွှတ်တော်မှာမျှော်မှန်းခြင်းနဲ့ပတ်သက်လို့
အရင်ကျင့်တတ်တယ်ကိုကိုယုံကြည်မှုအပြည့်ရှိရဲ့အာဘာဖြစ်လို့လဲဆိုတော့ဟိုအဲ exact လည်းဖြစ်တယ်ပေါ့နော်အာဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကို data အတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုံနိုင်ပြီကိုစတင်လုံဆောင်နိုင်ပြီဆိုတဲ့အတွက်ကြောင့်တကယ်ပဲကျင့်တတ်တယ်ပေါ့
အန်နဲ့ခွားမျိုးနဲ့မဲဆန္ဒနေမျိုးကိုကိုစားပြုတဲ့ရခိုင်လွှတ်တော်အမတ်ဒေါ်ထုမီကတော့အမျိုးသားလွှတ်တော်ကိုစည်တူဖြစ်ပြီးပြည်သူ့ငွေစင်းကော်မတီမှလည်းအဖွဲ့ဝင်ဖြစ်ခန့်အပ်ခြင်းခံရသူဖြစ်ပါတယ်။သူရဲ့မျှော်မှန်းချက်တွေပြင်ထမ်းဆောင်ရမယ့်တာဝန်အနေနဲ့ပတ်သက်လို့
ကျွန်မပို့ပြီးတော့တာဝန်ကြီးလာရလို့ခံစားရပါတယ်။ဘာဖြစ်လို့လဲဆိုတော့ပြည်သူကရွေးချယ်လိုက်တဲ့အတွက်ကြောင့်မလို့ကျွန်မပြည်သူအတွက်လုပ်ဖို့ခွန်အားတွေရှိတယ်လို့ဒီတာဝန်ကလည်းဟိုပြည်သူ့ကိုယ်စားလှယ်ဖြစ်တဲ့အခါမှာပို့ပြီးတော့ကြီးလေတယ်။အဲကြီးလေတဲ့တောင်းကိုလည်းစူးစမ်းပြီးတော့ထမ်းဆောင်မယ်ပေါ့နော်။ဒီနိုင်ငံတော်ဘတ်ဂျက်တွေကိုစစ်ဆေးတာတွေရှိမယ်။နောက်တစ်ခုကဒီဝန်ကြီးဌာနနဲ့သက်ဆိုင်တဲ့ဟာတွေလိုရတဲ့ဟာတွေရှိမယ်။ငွေဒီနိုင်ငံတော်ဘတ်ဂျက်ထူးသဖြင့်တော့နိုင်ငံရဲ့ဝင်ငွေထွက်ငွေဒီနိုင်ငံမှာနေပြီးတော့ပင်နေရာကဏ္ဍတွေမှာဘယ်ဝန်ကြီးဌာနကဘယ်လိုသုံးရမလဲပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီပြည်သူ့ငွေစည်းရင်းကအချင်းဖြစ်တော့နေပြီးတော့ကျွန်တော်တို့ဒီတနိုင်ငံလုံးနဲ့သက်ဆိုင်တဲ့အရာတွေဖြစ်ပါတယ်။နောက်တစ်ခုကမြို့သားလွှတ်တော်မှာလည်းဒီကော်မတီရှိတယ်လို့ပြည်သူ့လွှတ်တော်မှာလည်းဒီကော်မတီရှိပါတယ်ရှင
်။ခုလိုလွှတ်တော်ညက်တို့မှာအမျိုးသမီးလွှတ်တော်အမတ်တွေအရေးအတွေ့တည်တည်တသာတိုးလာတာတွေးရတာအားရစရာဖြစ်တဲ့အတိုင်းဒီလကုံမှာကြီးညာဖို့ရှိတဲ့ NLD အစိုးရတည်တွင်းမှာလည်းအဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအရေးအချင်းပြည့်မီတဲ့အမျိုးသမီးအရေးအတွေ့ဘယ်လောက်ပါဝင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းကြင်ပြရင်ဒီသတင်းမှရဲ့အမျိုးသမီးကန္တာကိုညီကုံချူအပ်ပါရှင် Cause it only serves to
make me more determined to achieve my final goal. ဒေါ်လလှတန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှ87.7 ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာကြည့်ရှုနိုင်တယ်လို့ VOE ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှဖြစ်ပါရယ်ရှင
်။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူ၄ဦးကြားလာမယ့်အင်္ဂါနေ့မှာလုပ်မယ့် Primary နဲ့ Caucus ပနားမရွေးချယ်ပွဲတွေမတိုက်ခင်ကြာသပတေးနေ့ညကစကားစစ်ထိုးပွဲလုပ်ကြပါရယ်။မလ15ရက်အင်္ဂါနေ့ကျရင် Ohio နဲ့ Florida ပြည်နယ်တွေအပါအဝင် Illinois, Missouri, မြောက် Carolina ပြည်နယ်တွေမှာပနားမရွေးချယ်ပွဲတွေလုပ်ဖို့ရှိပါရယ်။ Marco Rubio ဟာသူ့ရဲ့မဲဆန္ဒနဲ့ Florida မှာအနိုင်ရဖို့လိုပြီးကျွန်ကစ်အနေနဲ့သူအုပ်ချုပ်ရေးမှုလုပ်နေတဲ့ Ohio ပြည်နယ်မှာအနိုင်ရဖို့လိုပါတယ်။ဒါမှမဟုတ်သူတို့နှစ်ယောက်စလုံးဒီရွေးချယ်ပွဲမှာဆက်ပြီးရှိမြိုင်သွားဖို့အခြေအနေကောင်းမှာဖြစ်ပါတယ်။တောင်ဆူဒန်ဆိုးရွားဟာပြည်တွင်းစစ်ပွဲမှာတပုံတွေနဲ့တိုက်ခတ်နေတာနဲ့အမျှတပ်ဖြတ်တာမဒိန်ကျင်တာအရက်သားတွေကိုလူရက်တာလို့လူရက်တွေနဲ့မြေလံအပြုတ်ရှင်းမှုဝါဒကျင့်သုံးလုပ်ဆောင်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကပြောလိုက်ပါတယ်။ပြည်ပခါမှာပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးဟာအရက်သားတွေအပေါ်ဆိုးရွားတဲ့အကြမ်းဖက်လူရက်တွေကိုစနစ်တကျကျူးလွန်ထားတယ်လို့ဒီကနေ့ထုတ်ပြန်တဲ့အစင်ကစားအသစ်တစ်ခုမှာဖော်ပြထားတာပါ။ဒါပေမဲ့လည်း2015ခုနှစ်အတွင်းမှာအတိုက်ခံဘက်ကအားနည်းသွားတာကြောင့်အစိုးရဘက်မှပုံပြီးတာဝန်ရှိတယ်လို့ပြောပါတယ်။လူခွင့်ရေးချိုးဖောက်မှုအများအပြားကိုစင်ကစားထဲမှာဖော်ပြထားပါတယ်။လိမ်ပိုင်းဆိုင်ရာအာဓမပြုကျင့်တာတွေဟာအထူးသဖြင့်ထိတ်လန့်မှုကောင်းတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ထဲပူးတွဲကင်းလှည့်တာမှာပါဝင်ဖို့အမေရိကန်ပြည်ထောင်စုကအဆိုပြုထားတာကိုအိန္ဒိယနိုင်ငံကပယ်ချလိုက်ပါတယ်။အိန္ဒိယသမုဒ္ဒရာထဲမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုထိန်းချုပ်ရေးအိန္ဒိယကအာရုံစိုက်ချင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။မဟာဗျူဟာမြောက်မေးဖက်ဆက်ဆံရေးတိုးတက်လာနေတဲ့ကြားကပဲအမေရိကန်ပြည်ထောင်စုနဲ့စစ်ဖက်မဟာမိတ်မှာဒစီတစ်ပိုင်းပါဝင်ရမှာကိုအိန္ဒိယကစိုးရိမ်နေစေပါ။အာရှဒေသအရှိအလယ်ပိုင်းဥရောပနဲ့အာဖရိကဒေသတွေကိုကုန်းကြောင်းရေကြောင်းဆက်သွယ်မဲ့27ရာစုနှစ်ပိုလန်မာတီတခုအတွက်တရုတ်နိုင်ငံကလုပ်နေတဲ့စီမံကိန်းမှာအဓိကကျတဲ့အခန်းကဏ္ဍကနေပါကျင်တယ်လို့ဟောင်ကောင်ကျွန်းခေါင်းဆောင်တွေကပြောလိုက်ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။စနေနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 32 kHz 6395 line to meter 40 kHz ခွန်4339တို့ကနေဖမ်းယူနာဆင်နိုင်ပါတယ်တော်ရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေဒီမှာရှားဖောင်ပါ
This program has come to you from the Voice of America, Washington.